Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ22ရက်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ် Line to meter 2440 52တို့အပြင် Line lab meter 190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါရှင်ကျမကခင်ဗျတပါဒီမနေ့ခင်သတင်းတွေကိုမတင်ရထိုင်တဲ့သူပြောပြပေးပါပါကိုဗစ်ကာကွယ်ရှေ့အဖြစ်ထိုးပြီးသူတွေနဲ့ပိုးမရှိသူခီးသွားတွေကိုအမေရိကန်နိုင်ငံကနိုဗင်ဘာလဆန်းမှာဝင်ခွင့်ပေးတော့မှာပါ Pfizer နဲ့ BioNTech ကသူတို့ရဲ့ကိုဗစ်ကာကွယ်ဆေးတွေကို9နှစ်နဲ့17နှစ်ကြာကလေးတွေကိုထိုးပေးနိုင်တယ်လို့ပြောပါတယ်ရုရှားတက္ကသိုလ်မှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးလူ6ဦးတည်းမှာတေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်အဖိုးတန်မြမရှိဟောင်းအမွေအနှစ်တွေပြည့်နှက်နေတဲ့ပကံမှာရေလွှမ်းမှုကြောင့်အပြက်အစီးတွေထိခိုက်မှုတွေနဲ့ရင်ဆိုင်နေရပါတယ
်အပေါ်ဓာတ်ဒီမှာနှစ်ချီတွေပိတ်ပြီးရတဲ့မှာရေထွက်ပေါက်ကရေမစင်နိုင်တော့ခါကျတော့ဒုတိယပစ္စံပေါ်မှာရေတွေကအိုင်ပြီးရေကရေထွက်ပေါက်ကမစင်နိုင်တဲ့အတွက်ဆင်းလို့ရတဲ့အဲ့စိတ်ပြီးရမှာအောက်ကမျက်နှာကျက်တီကိုဆင်းတော့တာပေါ့ဗျာ
ဒါကတော့ပကံမျိုးကလမ်းညွန့်တဦးကနေ VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကိုဗစ်တန်ကောစစ်ဘေးတန်မှာခံနေရတဲ့မုံကိုစစ်ဘေးရှောင်တွေရဲ့အခြေအနေရခိုင်တိုင်းသားလက်နက်ကိုင်အေအေအဖွဲ့ဝင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးတော့မဲ့သတင်းပေးပို့ချက်နဲ့အတူစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တန့်ရောင်သတင်းလွှာစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါ
လာမယ့်နိုဗင်ဘာလအစောပိုင်းလောက်ကစပြီးအမေရိကန်နိုင်ငံတဲကိုလာရောက်မဲ့နိုင်ငံခြားခီးသွားတွေအတွက်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့ပေးတော့မယ်လို့အမေရိကန်အစိုးရကတင်းလာနေမှာပြောပါတယ်။နွေရာသီအားလရဲ့ကာလမတိုင်ခင်ကတည်းက EU ဥရောပနိုင်ငံတွေကအမေရိကန်ခီးသွားတွေပေါ်မှာကန့်သတ်မှုတွေကိုဖြေလျှော့ပေးခဲ့ပေမယ့်အမေရိကန်ကတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေခြင်းအတွင်း18လလောက်နိုင်ငံခြားခီးသွားတွေပေါ်ကန့်သတ်ခဲ့တာပါ။အမေရိကန်ရဲ့မူဝါဒအသက်အရနိုင်ငံခြားခီးသွားတွေဘက်ကသူတို့ကိုကိုဗစ်ကာကွယ်ဆေးဆေးပတ်လေအောင်ထိုးနှံပေးကြောင်းပြသနိုင်ရန်နိုင်ငံတွင်ဝင်ရောက်နိုင်ပြီလို့သမရအင်ဗျူကိုဗစ် -19 ဆိုင်ရာတာဝန်ခံ Jeff Zients ကပြောပါတယ်ခီးသွားတွေနေနဲ့အမေရိကန်နိုင်ငံတွင်ဝင်ရောက်မဲ့လင်းခီးဆန်မစတင်ခင်၃ရက်အတွင်းမှာကိုဗစ်ပိုးမရှိကြောင်းစမ်းသပ်ထားတဲ့လက်မှတ်ပြသနိုင်ရင်ဖြစ်စေလင်းပေါ်မတက်ခင်မှာကာကွယ်ဆေးအပြည့်ထိုးပြီးကြောင်းပြသနိုင်ရင်ဖြစ်စေဝင်ရောက်ခွင့်ပေးမှာဖြစ်ပါတယ်အမေရိကန်အစိုးရရဲ့အခုလိုလှုပ်ဆောင်မှုအတွက်ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကကြိုဆိုလိုက်ပါတယ်။အမေရိကန်ခီးသွားလုပ်ငန်းဆိုင်ရာ USDA ကုန်သွယ်အဖွဲ့ကလည်းအခုလိုခွင့်ပြုလိုက်တာဟာအမေရိကန်စီးပွားရေးပြန်ပြီးနလန်းထူလာစေဖို့အတွက်အထောက်အကူဖြစ်စေတယ်လို့ပြောပါတယ
်။ Pfizer နဲ့ BioNTech တို့ရဲ့နှစ်ချိန်ထိုးရတဲ့ COVID-19 ကာကွယ်ဆေးကိုထိုးဆေးပမာဏလျှော့ချထိုးနှံမှုဟာအသက်9နှစ်ကနေ17နှစ်အရွယ်ကလေးငယ်တွေအတွက်ဘေးကင်းပြီးထိရောက်မှုရှိကြောင်းPfizer နဲ့ BioNTech စေဝါလုပ်ငန်းကြီးတွေကတင်းလာနေမှာပြောပါတယ်။ထိုးဆေးပမာဏလျှော့ပြီးကလင်းငယ်တွေကိုထိုးနှံစမ်းသပ်မှုမှာကောင်းကောင်းခံနိုင်ရည်ရှိပြီးခန္ဓာကိုယ်တွင်ပဋိပစ္စည်းတုံ့ပြန်မှုလည်းရှိတယ်လို့ American ကုမ္ပဏီနဲ့ Germany မိဖက် BioNTech ကပြောပါတယ်။ Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုတော့ကလေးတွေမှာအသုံးပြုနိုင်ရည်အတွက် American Britain နဲ့ဥရောပသမ္မတတို့ရဲ့ခွင့်ပြုချက်ရဖို့မကြခင်မှာကြိုးစားမယ်အကြောင်းလဲ Pfizer ကပြောဆိုပြီးဒါဟာဆိုရင် American ရဲ့ကာကွယ်ဆေးထိုးနှံရေးဆောင်ရွက်မှုတွေပိုပြီးတော့ကျေပြန့်လာနိုင်တာလည်းဖြစ်ပါတယ်။ American ကအရွေးရောက်ပြီးသူတွေကတန်းချီတဲ့ပြည်သူတွေ COVID-19 ကာကွယ်ဆေးမထိုးကြပေမဲ့လို့လဲအခုကန့်သတ်ချက်မှာအကျုံးဝင်မဲ့ကလေးငယ်က28သန်းလောက်ရှိနေတာပါ။အမေရိကန်မှာလူပေါင်း182သန်းကျော်အပြည့်အဝကာကွယ်ဆေးထိုးပြီးဖြစ်ကြောင်းကူးစက်ရောဂါထင်းချုပ်ကာကွယ်ရေးဘုရားဌာနကပြောပါတယ်။ဒါပေမဲ့လည်းအကြောင်းအမျိုးမျိုးကြောင့်အသက်72နှစ်နဲ့အထက်ကာကွယ်ဆေးမထိုးသူကသန်း80ရှိပါတယ
်။ရုရှားနိုင်ငံပမ်တက်ကလိုပါတနင်္လာနေ့ကတနသမားတယောက်ရဲ့ပြစ်ခတ်မှုကြောင့်6ဦးနဲ့မနေတေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့ရုရှားစုံစမ်းစစ်ဆေးကော်မတီပြောခွင့်ရစတက်ဖ်လန်နာဖရီဒရန်ကိုကပြောပါတယ်
။ По данным следствия 20 сентября студент, находясь на территории одного из корпусов Пермского государственного
စုံစမ်းစစ်ဆေးမှုရစက်တင်ဘာ20ရက်နေ့မှာဖမ်းအမျိုးသားတုတေသနတက္ကသိုလ်အဆောက်အဦထဲမှာတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတည်ဆုံးသူ10ဦးနဲ့ဆေးကုသမှုခံရဖို့လိုအပ်သူ28ဦးရှိခဲ့တယ်လို့ပြောသွားတာပါ။အစောပိုင်းမှာစစ်ဆေးကော်မတီပြောခွင့်ရက10ဦးတည်ဆုံးခဲ့တယ်လို့ပြောပေမဲ့နောက်ပိုင်းမှာတော့တည်ဆုံးသူ6ဦးနဲ့ဒဏ်ရာသူ28ဦးရှိတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။တနသမားနဲ့ပတ်သက်ပြီးအသေးစိတ်ကိုထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့သူဘာကြောင့်ခုလိုပြစ်ခတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းသတင်းမထုတ်ပြန်သေးပါဘူး။ပန်းမြို့ကလေးဟာလူကြီးရဲ့တသန်းလောက်နေထိုင်တဲ့မြို့ဖြစ်ပြီးမော်စကိုမြို့တော်အရှေ့ဘက်မိုင်900လောက်အကွာမှာရှိပါတယ်။ပန်းတက္ကသိုလ်မှာတက်ရောက်နေတဲ့ចောင်းသားအရေးအတွက်က12000ရှိပြီးအခင်းဖြစ်ပွားချိန်ကចောင်းဝင်းထဲမှာလူ3000လောက်ရှိပါတယ်။တနသမားအသုံးပြုတဲ့တနတ်ဟာလူသေးသေးလောက်အောင်စီစဉ်ပြီးထုတ်လုပ်တဲ့တနတ်အမျိုးအစားမဟုတ်ပေမဲ့သူကဒါကိုပြုပြင်ပြီးကြီးစံထက်တုံးခဲ့တယ်လို့တက္ကသိုလ်သတင်းဌာနကပြောပါတယ်
။ဂျာမနီမှာလာမယ့်စက်တင်ဘာ26ရက်နေ့ခေါင်းဆောင်သစ်ရွေးကောက်ဖို့ပြင်ဆင်ထားပြီးဝန်ကြီးချုပ်အင်္ဂလာမာကဲကိုဆက်ခံမဲ့ခေါင်းဆောင်သစ်အနေနဲ့အရေးကြီးတဲ့ပထဝီနိုင်ငံရေးဆိုင်ရာစိန်ခေါ်အကဲဆတ်မှုအများပြားနဲ့ကြုံရဖို့ရှိပါတယ်။တရုတ်အစိုးရကသူ့ရဲ့ကမ္ဘာလမ်းစီမံကိန်းတစ်စိတ်တစ်ပိုင်းအနေနဲ့ဥရောပမှာစီးပွားရေးတိုးချဲ့လာနေတာမှာစိတ်ကန်းတွေယထာလန့်တွေနဲ့အဝေးပြေးလမ်းမကြီးတွေလိုအရေးကြီးတဲ့အခြေခံအဆောက်အုံပိုင်းမှာတရုတ်နိုင်ငံပိုင်လုပ်ငန်းကြီးတွေရင်းနှီးမြှုပ်နှံလာတာကိုတွေ့လာရပါတယ်။ဂျာမနီနိုင်ငံရဲ့အကြီးဆုံးဟမ်ဘာ့ဂ်ဟာဆိုရင်စိတ်ကန်းဟာဆိုလို့ရှိရင်နှစ်စဉ်ကွန်တိန်နာ 8.5 တန်းကျော်သေးယူပို့ဆောင်ပေးနေတာဖြစ်ပါတယ်။လက်ရှိအစည်းအဝေးတွေသာအတိပြုမယ်ဆိုရင်တော့စိတ်ကန်းရဲ့ရှယ်ယာအများအပြားကိုတရုတ်အစိုးရကိုမကြခင်မှာရောင်းချရမှာဖြစ်ပါတယ်။သဘောတူညီချက်အပေါ်မှာဂျာမနီအနေနဲ့ပို့ပြီးတော့သတိထားရမယ်လို့လည်းဝေဖန်သူတွေကပြောဆိုကြပါတယ်ရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9433ပိုင်းဒိုမီတာ57 kHz 5895နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒေါန်ဆန်းစုကြည်ကသူ့ရဲ့အမှုတွေအတွက်တရားရင်ဆိုင်ရမှာဥပဒေနဲ့မညီတဲ့လှုပ်ထုံးလုံနည်းတွေကိုပေါ်လွင်အောင်ဖော်ထုတ်ပေးဖို့သူ့ရဲ့ရှေ့နေတွေကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အမှုပေါင်း7မှုနဲ့ရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကအမှု3မှုနဲ့သမရဥဝင်းမြင့်ရဲ့အမှု1မှုပေါင်း4မှုကိုနေပြည်တော်တည်ထန့်တရားရုံးမှာတနင်္လာနေ့ကအကြမ်းလာဆစ်ဆေးခဲ့တာဖြစ်ပြီးအမှုနဲ့ပတ်သက်လို့ရှေ့နေတွေနဲ့တွေ့ဆုံချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ COVID ကာယရောဂါကြောင့်နှစ်လတာရနာထားတဲ့ကြားနာဆစ်ဆင်းမှုတွေကိုပြီးခဲ့တဲ့အပတ်ကပဲနေပြည်တော်မှာပြန်ပြီးစတင်ဆစ်ဆေးခဲ့တာဖြစ်ပါတယ်။တရားဝင်မတိုင်ခင်တွေ့ဆုံရမှာ NUG PDF တွေကိုဒေါန်ဆန်းစုကြည်ကလက်မခံဘူးလို့ရှေ့နေတွေကိုပြောဆိုခဲ့တယ်ဆိုတော့ online ပေါ်မှာပြန့်နှံ့နေတဲ့သတင်းတွေနဲ့ပတ်သက်ပြီးဒါဟာမဟုတ်မှန်ကြောင်းလဲဒေါန်ဆန်းစုကြည်ကသူ့ရဲ့ရှေ့နေတွေကတဆင့်ပြောဆိုခဲ့တာပါ။ဒီကနေ့စက်တင်ဘာ27ရက်နေ့မှာဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အများပြည်သူတင်းရင်အေးချမ်းမှုပြပြစေတဲ့ရာဇသက်ကြီးပုံမှ905ခွင့်နဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲဥပဒေပုံမှ25ရို့အတွက်ကြားနာဆစ်ဆဲဖို့အစီအစဉ်ရှိပါတယ
်မြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးထောက်ချထားတာ၄လနီးပါးရှိပြီဖြစ်တဲ့အမေရိကန်သတင်းသမားဒန်နီဖင်စတာဟာတနင်္လာနေ့တရားရုံကြားနာမှုအတွင်းစိတ်ပြက်အာရုံနေပုံရတယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။အမေရိကန်သတင်းသမားကိုလှုံ့ဆော်မှုနဲ့ဆွဲဆိုထားတာဖြစ်ပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်ထောင်ဒဏ်3နှစ်နဲ့အထက်ကြားခံရနိုင်ပါတယ်။လှုံ့ဆော်တယ်လို့ဆွတ်ဆွဲခံရတဲ့အချက်တွေကိုတော့ဆွဲချက်မှာအတိအကျဖော်ပြမထားပါဘူး။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးအချိန်တနင်္လာနေ့တရားရုံးထုတ်ကိုဗီဒီယိုကွန်ဖရင့်စ်နဲ့လုပ်ခဲ့ပြီးရှေ့နေနဲ့လည်းစကားပြောခွင့်ရခဲ့ပါတယ်။တလကျော်အတွင်းပထမဆုံးအခြေဖြစ်ရှေ့နေနဲ့အမှုသေးချစကားပြောခွင့်ရတာမှာဖင်စတာဟာစိတ်ပြက်စိတ်ဒက်ကြနေပုံရတယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။ရန်ကုန်အင်းစိန်ထောင်မှာချုံနောင်ခတ်ထားရတဲ့ဒန်နီဖင်စတာဟာသပင်းတွေရှင်နေချောင်းသူ့ကိုကြည့်ရတာစိတ်ပြက်နေပုံရပြီးဘာမှပြောစရာမရှိဘူးလို့စိတ်ဆိုးတဲ့လေသန်းနဲ့ပြောခဲ့တယ်လို့ရှေ့နေကပြောပါတယ်။အနာပိုင်တွေကကာကွယ်စီမထိုးပေးဘူးလို့လည်းသူကပြောပါတယ်။သူ့အနေနဲ့တော့ဘာမှတောင်းဆိုတာမရှိဘူးလို့ရှေ့နေကပြောပါတယ်ရှင
်။ရာသီဥတုပြောင်းလဲမှုဆိုင်ရာတိုက်ဖြစ်ရေးအတွက်အရေးတကြီးလိုအပ်တဲ့အချက်အများအပြားကိုကမ္ဘာနိုင်ငံတွေကမလုံဆောင်ပဲနေတဲ့အတွက်အထူးစိုးရိမ်ကြောင်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူရက်စ်ကတနင်္လာနေ့ကုလသမဂ္ဂအထွေထွေညီလာခံကဥရုယာစီဆိုင်ရာဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်
The world is on a catastrophic pathway to 2.7 degrees of heating.
သိပ္ပံသဘောအရကမ္ဘာအပူချိန် 1.5 degree celsius ထက်ပိုသွားရင်အပျက်စီးကြုံတွေ့ရနိုင်တဲ့အတွက်ဒီတဲ့အပူချိန်မပိုအောင်ကန့်သတ်ဖို့ကျွန်တော်တို့အားလုံးသဘောတူထားကြပါမယ်။အဖွဲ့ဝင်နိုင်ငံတွေရဲ့လက်ရှိလှုပ်ဆောင်ချက်အရကမ္ဘာကြီးကအပူချိန် 1.8 degree celsius နဲ့ကြီးမားတဲ့ကပ်ဘေးရင်ဆိုင်ရမယ့်လမ်းကြောင်းကိုရှောက်လန်းနေတယ်လို့ပြောသွားတာပါ။အပူချိန် 1.5 degree ဖြစ်လာစေဖို့အတွက်ချမ်းသာတဲ့နိုင်ငံတွေဘက်ကအခုအချိန်နဲ့လာမယ့်2025ခုနှစ်အတွင်းမှာတနည်းကိုဒေါ်လာဘီလျံ100လောက်သုံးဖို့လိုတယ်လို့လည်းပြောပါရယ်။ကမ္ဘာနိုင်ငံတိုင်းက2050မှာဖန်လွင်ဓာတ်ငွေထုတ်လုပ်မှုလုံးဝမရှိစေဖို့အတွက်2030အရောက်မှာအခုတည်းဖန်လွင်ဓာတ်ငွေထုတ်လုပ်မှုထပ်ဝက်လျှော့ချဖို့လိုတယ်လို့လည်းပြောပါရယ်။အခုလိုလှုပ်ဆောင်နိုင်ဖို့အတွက်ကမ္ဘာနိုင်ငံတွေအနေနဲ့ဝင်းကျင်ညဉ့်ဉန်းမှုကြီးမားတဲ့ကြောင်မီးသွေးသုံးစက်ရုံတွေကိုဖယ်ရှားပြရမယ်။ခက်ခဲတဲ့လုပ်ငန်းလည်းပါဝင်နေတယ်လို့ဆိုပါရယ်။2015တုန်းကပါရီမှာချုပ်ဆိုခဲ့တဲ့ဥရုယာဒီဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးကမ္ဘာတစ်လွှားလှုပ်ဆောင်နိုင်မှုတွေကိုလာမယ့်နိုဗ ెంబ ာလမှာစကော့တလန်ဂလတ်စကိုမှာတွေ့ဆုံပြီးပြန်လည်သုံးသပ်ဖို့လည်းရှိပါတယ်
။ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆက်ဖြစ်ပြီးနောက်ပိုင်းပထမဆုံးအချိန်ဖြစ်တဲ့ကျောင်း120အဆန့်ပြန်ဖွင့်ပြီးကျောင်းသားဦးရေအကန့်အသတ်နဲ့တယောက်ခွင့်ပြုမယ်အကြောင်းသမ္မတရိုဒရီဂိုဒူတာတေကအတည်ပြုထားတယ်လို့အစိုးရတာဝန်ရှိသူတွေကတင်းနှလာနေမှာပြောပါတယ်။နိုင်ငံတိုင်းနှိပါမှာကျောင်းတွေကိုအပြည့်အဝဓမ္မမဟုတ်လဲတချို့ပြန်ဖွင့်နေကြပြီးကျောင်းသားတွေကျောင်းတက်နိုင်ပြီဖြစ်ပေမဲ့လို့လဲဖိလစ်ပိုင်မှာတော့2020ပြီးနှစ်မတ်လကတည်းကကျောင်းတွေကိုပိတ်ထားခဲ့တာဖြစ်ပါတယ်ရှင
်ဒေါက်ကင်မြို့သက်နဲ့မတ်သိန်ကြီးထိုက်တူကတရင်စီစဉ်ကိုတင်ဆက်ခဲ့တာပါအင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မကြာခင်မှာတော့ဒီရခိုင် AA ကတပ်ဖွဲ့ဝင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးမဲ့သတင်းပေးပို့ချက်ကိုထုတ်လွှင့်มาပါအခုတော့ဒီမုံကိုကစစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုကြည့်ကြရအောင်ပါရှင်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့စစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကူးစက်သူ40လောက်ထပ်ပြီးတော့စစ်ဆေးတွေ့ရှိခဲ့ပြီးဒေတာတွင်မှာတော့စနေနေ့ကတိုက်ပွဲ၄ချိန်လောက်ဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွေပြင်းထန်လာမဲ့အခြေအနေလည်းရှိနေပါတယ်ရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကဆက်ပြီးတင်ပြမှာပါရှင
်ဇန်နဝါရီလဆန်းကဆက်ပြီးစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်မုံကိုမြို့မှာလူ900ကျော်လောက်လာရောက်ခိုးလုံနေကြတာဖြစ်ပြီးအခုဩဂုတ်လ14ရက်နေ့အထိဆိုကိုဗစ် -19 ကူးစက်သူက36ယောက်လောက်ရှိခဲ့ပါတယ်။ဒီရက်ပိုင်းမှာတော့ကိုဗစ်ကူးစက်သူနာနောက်ထပ်40ကျော်လောက်ထပ်ပြီးတွေ့ခဲ့ရတယ်လို့စစ်ရှောင်စခန်းမှာရောက်နေသူတဦးကပြောပါတယ်
။ဒီမနေ့က44ယောက်ဟုတ်လား။အလုံးပေါင်း80ကျော်ပြီနဲ့တွေ့ခဲ့ဟောင်း။သူတို့တရုတ်မှရကွန်တော့ကိုတာသူတို့လည်းမှသွားလို့မရောက်နေတော့ဟောင်း။
အမည်မဖော်လိုတဲ့စစ်ဆောင်တွေကိုကူညီနေသူတဦးကတော့တနင်္ဂနွေနေ့ကအကူးဆက်ခံရသူ40ရှိပြီးစုစုပေါင်းဆိုရင်တော့80ကျော်လောက်ရှိနေကြောင်းကူးဆက်ခံရသူအများစုဟာအသက်20နဲ့60ကျားတွေဖြစ်တယ်လို့ယောဂပြင်းထန်မှုတော့တိတ်မရှိဘူးလို့ပြောပါတယ်ယောဂကူးဆက်သူတွေကိုမုံကိုဆေးုံမှာ200ခွဲပြီးဆရာဝန်သူနာပြုတွေကစောင့်ရှောက်ပေးနေပါတယ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မုံကိုမြို့အနီးအနားကျေးရွာတွေကစစ်ရှောင်900ကျော်ဟာမြို့ပေါ်ကိုတိမ်းရှောင်လာကြတာဖြစ်ပါတယ်။ဒီလ18ရက်နေ့ကတော့ကျူကုတ်ပန်ဆိုင်ဘက်ကိုစစ်ကောင်စီဘက်ကတင့်ကား2စီးစစ်တီတင်းရင်အစီး30လောက်ထပ်ပြီးတော့ရောက်လာခဲ့တာပါ။18ရက်နေ့မှာမုံကိုအနီးဟေမောလုံဘက်မှာလက်နက်ကြီးပစ်ခတ်တန်းတွေတနားရီကျော်လောက်ကြားခဲ့တယ်လို့မုံကိုမြို့ကစစ်ရှောင်နေသူတဦးကပြောပါတယ်။
ရင်းရမတော်ဟိုမှာဒီမလုံးမဲ့ဖြစ်တော့တမ်းကြတာပေါ့နော်။ဒါတမ်းကြနေရတော့ဒီနေ့ဒီတန်းပေါ့။မနေ့ရှင်းနိုင်ကြကြလို့။တနင်္လာကျော်လာပါမယ်ကွာ။ဖုန်းဆက်မလို့ဘာမှမကြောက်ပြန်ဟော
။အဲ့ဒီနေ့မှာပဲကျူကုတ်ပန်ဆိုင်အနီးမှာလဲတိုက်ပွဲတွေဖြစ်ပွားတာရှိတယ်လို့ပန်ဆိုင်ကဒေသခံတူကပြောပါတယ
်။မနေ့ကဒီနေ့ကတော့ဆက်ဆက်ပဲအတန်းမလို့။ဩဒီနေ့ကတော့မြည်ရ။ရပြင်းပါပဲ။ဒီခလွန်နဲ့ပေါင်းကြည့်ကြပါအဲ့ရနခုရကြားနော်အဲ့ပဲချစ်တယ်မာရွေးတော
့ MNDAA ကိုကံအဖွဲ့ရဲ့ပြန်ကြားရေးလူမှုကွန်ရက်စာမျက်နှာမှာတော့ဒီလ18ရက်နေ့မုံကိုမြို့အနီးဟေမိုးလုံအနီးတနေရာနဲ့ပန်ဆိုင်မြို့အနီးမှာနေရာ3နေရာစုစုပေါင်းတိုက်ပွဲ4နေရာဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်ကျူကုတ်ပန်ဆိုင်မုံကိုဒေသနဲ့ဆက်ဆက်နေတဲ့ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသမြောက်ပိုင်းကိုလည်းစစ်ကောင်စီဘက်ကတ က်တွေအင်အားတိုးချဲ့လာနေကြောင်းလည်းဖော်ပြထားတာပါဒေတာဂန်တွေကတော့မွန်ဂိုမြို့ပတ်မှာတိုက်ပွဲတွေပိုးပြီးတော့ပြင်းထန်နိုင်ကြောင်းခန့်မှန်းကြတယ်လို့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဆစ်ဆောင်တွေပိုများလာရင်ကိုဗစ် -19 ရောဂါကူးစက်မှုကလည်းပိုပြီးမြင့်တက်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်ဇူလိုင်လဆန်းပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်အင်းဒီဖိုင်ကောင်းချေးရွာအုပ်စုကလူ1400လောက်ဟာတရုတ်မြန်မာနယ်စပ်မှာတင်းရှောင်နေကြရတယ်လို့မွန်ဂိုအင်းဒီရွာတွေကလူပေါင်း900လောက်ဟာလည်းမွန်ဂိုမြို့ပေါ်မှာလာရောက်ခိုးလုံနေကြတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပါရှင်ဆက်လက်ပြီးတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရခိုင်ပြည်နယ်မှာရှိတဲ့ EAO တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကောင်စီရဲ့ပြောခွင့်ရက VOE ကိုပြောပါတယ်။ဒါပေမဲ့ဒီဆေးထိုးမဲ့အစီအစဉ်ကိုတော့အသေးစိတ်မသိရသေးပါဘူး။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မှာရှိတဲ့ကိုဗစ်ကာကွယ်ဆေးထိုးမဲ့အုပ်စုတွေထဲမှာရခိုင်လက်နက်ကိုင် AA အဖွဲ့လည်းပါဝင်တယ်လို့ပြည်နယ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းကပြောပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဒီဟာကြည့်ရတော့ကျွန်တော်တို့နိုင်ငံတော်အော်ဝန်ကြီးချုပ်ပေါ့နော်တပ်မတော်ကဝန်ကြီးချုပ်ကစီးဝေးတွေမှာအဲလမ်းညွှန်ပြီးဖြစ်ပါတယ်။ဒါတီတီသတင်းတွေမှာသတင်းစာတွေမှာလည်းပေါ်ပြရင်ဖြစ်ပါတယ်။အဲ EAO တွေကိုလည်းထုတ်ပြသွားဖို့ပေါ့။အခုကျွန်တော်တို့ကတ္တကိုရီ16ခုခွဲတဲ့အခါမှာထပ်ပြင်းထားပါတယ် EAO ။သို့ဆိုကျွန်တော်တို့ EAO ကိုထုတ်ဖို့ဆိုတာကအဲတီထောင်စုမှညှိနှိုင်းမှုတွေရှိပါတယ်။ဒါတော့သူတို့ကဟိုညှိနှိုင်းပြီးတော့မှဘလူထိုးပါလို့ညွန်ကြားချက်ရလာတဲ့အခါမှာကျွန်တော်တို့ထိုးမှဖြစ်ပါတယ်ဆေးရအရှင်ဖြစ်ရှိတာဖြစ်ပါတယ်ဗျာ
တိုင်းဒါလက်နက်ကင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးမဲ့ကိစ္စပြည်ထောင်စုကညွှန်ကြားထားတာဖြစ်ပေမဲ့ဆေးထိုးခံမဲ့အဖွဲ့အစည်းတွေဘက်ကလည်းလိုက်နာဖို့လိုသေးတယ်လို့ကြီးနယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ
်အဲအဲ့လိုလည်းမဟုတ်ဘူးအထက်ကထိုးပါဆိုလို့ထိုးရတာမျိုးလည်းမဟုတ်ဘူးကျွန်တော်သဘောကျွန်တော်ပြောလို့ဒါကတော့ထိုးပါလို့ဆိုတဲ့အခါကျတော့ထိုးမဲ့အဖွဲ့အစည်းကလည်းလက်ခံပြီးဖြစ်မဲ့အနေအထားမျိုးဖြစ်မှထိုးလို့ရမှာပေါ့နော်ဒီသဘောမျိုးပါထိုးပါဆိုတော့လိုက်ထိုးလို့ရတာမဟုတ်ဘူးတို့အပေါ်မှာဟိုကေတယ်ဘယ်နည်းထိုးမယ်ဘယ်နည်းကထိုးမယ်ညွှန်ကြားရင်တော့ကျွန်တော်တို့ကဒီနယ်အစိုးရနေပြီးတော့ထိုးမဲ့ရှေ့ဝန်တန်းအဖွဲ့ကြီးပေါ့နော်အဲဒီကျန်းမာရေးဌာနကြီးဌာနဒီပြည်ဆွေးနွေးရှိတယ်ကျွန်တော်တို့ကြေးလက်ကျန်းမာရေးဌာနတွေရှိတယ်အဲ့ဒီအရာတွေကိုကျွန်တော်တို့ဘယ်ပုံပင်ကြီးထိုးမယ်အဲလိုအပ်တာတွေကိုတန်ဖိုးပြီးတော့ဆောင်ရွက်ပေးသွားမှာပါအဲ့လိုပါ
ဒါပေမဲ့လည်းအေအေတပ်ဖွဲ့ဝင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးမှာတေချာပေမဲ့ဆေးထိုးမဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးဘူးလို့လည်းဦးလာသိန်းကပြောပါတယ်
။ထိုးတော့ထိုးမှာပေါ့လေအခုကျွန်တော်တည်တဲ့မူကတော့ထိုးမယ်ဘယ်လိုထိုးမယ်ဘယ်နေရာမှာထိုးမယ်ဥယျာဉ်အပြင်ဘယ်လောက်ထိုးမယ်ကတ္တကိုလီအပြင်အသက်ဘယ်လောက်ကိုထိုးမယ်အစရှိပြီးအဲ့လိုဒီတေးညွှန်ကြားချက်တာကျွန်တော်တို့မရသေးတာပါ
ပြီးခဲ့တဲ့နှစ်တွေကတိုက်ပွဲအကြီးအကျယ်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်သူကြားတိုက်ပွဲတွေရပ်တန့်နေတာအခုဆိုရင်တစ်နှစ်နီးပါးရှိနေကြလဲဖြစ်ပါတယ်ဒီကြားထဲမှာပဲရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကရခိုင်ပြည်နယ်ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးပိုင်းတွေမှာဝင်ရောက်လုကင်နေကြတွေလည်းရှိနေပါတယ်ခင်ဗျာ
ကိုရဲမုံမရှင်အခုဆက်လက်ပြီးတော့ဒီမြမယင်ကျေးမှုရှေးဟောင်းအမွေအနှစ်တွေရှိနေတဲ့ပုဂံကအခြေအနေကိုကြည့်ကြရအောင်ပါပကံရှိဟောင်းယဉ်ကျေးမှုဒေတာမှရှိတဲ့ဇေဒီပထိုးတွေမိုးရွာသွန်းမှုများတဲ့အချိန်ကြောင့်ထိခိုက်ပျက်စီးမှုတွေရှိနေပါတယ်။မိုးရွာသွန်းတဲ့အချိန်ကြောင့်ပြုတ်ပြေမှုတွေကိုတဖြည်းဖြည်းချင်းစတင်နေပြီးဒေတာကန်လူမှုတွေကတော့အမွေအနှစ်ထိမ့်သိမ်းရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်စီတင်ကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
။ပကံဒေတာမှပြီးခဲ့တဲ့နှစ်တွေကထက်ဒီနှစ်ထဲမိုးများတာကြောင့်လူနေရွက်တည်တဲ့မြေရေဝင်ရောက်မှုရှိသလိုဖျားစီတီတွေမှာလည်းမိုးများပြီးရေတက်တဲ့အချိန်ကြောင့်အုံနံရံပြိုကျပျက်စီးတာတွေရှိပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကဖျားအမှတ် 948 ဆူလာမနီဂူဘရားကြီးရဲ့မဟာယံအုတ်တိုင်းအတွင်းမိုးရေဝင်ရောက်လို့ပြိုကျပျက်စီးမဲ့အခြေအနေဖြစ်ခဲ့ပါတယ်။ရှေးဟောင်းသုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနပုဂံဌာနခွဲကပြုစုထားတဲ့စည်းရုံးအရဆိုရင်တော့မိုးများတဲ့အချိန်ကြောင့်ပြုပြင်ထိမ့်သိမ့်ဖို့လိုတဲ့ဇေတီပေါင်းက40ဝန်းကျင်ရှိပါတယ်။လောလောဆယ်မှာတော့ရာသီဥတုအခြေအနေကြောင့်ဇေတီ၄စုကိုအရင်ဆုံးပြုပြင်ထိမ့်သိမ့်တာလုပ်နေတယ်လို့အဲ့ဒီဌာနကညွှန်ကြားရေးမှူးဒေါက်တာတန်းထိုက်က VOA ကိုပြောပါတယ
်။လက်ရှိတော့ဟိုပေါ့နော်ဟိုတောက်လျှောက်ရွာနေတော့ပြင်လို့ရတဲ့အပိုင်းကတော့တော့လေ၄စုကတော့စပြီးပြင်ကြမှာကျွန်တဲ့အပိုင်းကတော့ဟိုအရေးပေါ်ဆက်ပြီးတော့မတင်အုပ်ထားတာအနေထားပေါ့လေမိုးပြက်ပြီးဆိုတော့ဒီခါလေးဟိုတောက်လျှောက်ထင်းလေးလုပ်ရမှာဗျာ ကျွန်တော်တို့ဌာနရတယ်မဟုတ်ပါဘူးဒီဒေသရဲ့ဒီလူမျိုးရေးအဖွဲ့အစည်းတွေမိသားအဖွဲ့တွေဌာနဆိုင်တွေအားလုံးတော့ကိုအားလုံးဝိုင်းထိန်နေတာပေါ့နော်ဒီမိုးရွာကြီးဆိုတဲ့ကိုကဖျားရည်စီတွေကနှစ်ကာလလဲထောင်ကြီးရှိနေတဲ့ရှေးအောင်ဆောင်တွေဖြစ်နေတော့ဘာလို့ပြောကျွန်တော်ခေတ်သစ်အဆောင်တွေတော့ကျွန်တော်တို့ပျက်စီးယူရင်းမှုတွေဖြစ်သေးတာပဲလေအဲ့တော့ဒီရှေးအောင်ဆောင်ဆိုတော့ထိလဲရှာလဲရှေးအောင်ဆောင်တွေထိခိုက်မှုကတော့သူများတဲ့ဆိုင်တော့ပို့တာပေါ့အဲ့တော့ကျွန်တော်တို့ကဒီအတက်နိုင်ဆုံးပေါ့ခုနလိုဒီအကွဲအကြောင်းတွေရှိတဲ့ဟိုရှောင်းဆောင်တွေဆိုကျွန်တော်တို့ကဒီ temporary measure ပေါ့ကျွန်တော်တို့လုပ်တဲ့လုပ်ငန်းတွေရှိတယ
်။ကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်တဲ့ပုဂံရှေးဟောင်းရင်းချင်းမှုဒေသမှာဖျားစီတီပေါင်း 3,800 ကျော်ရှိပါတယ်။လူစီများထင်ရှားတဲ့ဖျားစီတီတော်တွေအပြင်ပြုပြင်ထိန်းသိမ်းဖို့လိုနေတဲ့ဈေးတီတော်တွေကိုလည်းအများဆုံးဆောင်ရွက်ပေးဖို့ဒေသခံတွေကလိုလားကြပါတယ်။နှစ်ပေါင်းထောင်ချီတရှိလာတဲ့ဈေးတီပထိုးတွေဟာပုံမှန်ပြုပြင်ထိန်းသိမ်းဖို့လိုအပ်တယ်လို့အခုလိုရာသီဥတုတန်းကြောင့်ရိုးရွင်းပျက်စီးမှုတွေလည်းရှိလာတာကြောင့်ဒါတွေကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုတယ်လို့ပုဂံဒေသခံအဲလန်းညွန်ကိုမင်းတင်ကပြောပါတယ်
။ဖျားတွေပုံမှန်အပင်တွေပေါက်တာတွေရှိတယ်။ဖျားတွေကိုတော့ခတ်ပြီးပိတ်လိုက်ပြီးတန်းပစ်ထားတယ်။အဲဒါဖျားအပေါ်တတ်တွေမှာငချီတွေပိတ်ပြီးကြတယ်မှာရေထွက်ပေါက်တဲ့ရေမစင်နိုင်တော့ခါကျတော့ဒုတိယပစ်ဆင်ပုံမှာရေတွေကအိုင်ပြီးဒီကရေထွက်ပေါက်ကမဆင်းနိုင်တဲ့အတွက်ဆင်းလို့ရတဲ့အဲ့စိမ့်ပြီးရမှာအောက်ကမျက်နှာချက်တွေကိုဆင်းတော့တာပေါ့ဗျာအဲ့မျက်နှာချက်တွေကနေပြီးရမှာနယံပကြီးတွေတဆင့်သွားပြီးနယံပကြီးတွေပါပျက်စီးတာအဓိကပုဂံရှိဟောင်းဌာနသော့ခတ်ပြီးရမှာပိတ်လိုက်တာကိုထိမ့်သိမ့်နေဆိုပြီးရမှာသူတို့စိတ်ထဲမှာမြင်နေတဲ့အသိပညာကိုကအာနေနေတာပေါ့ဗျာဖျားတွေကိုပိတ်ပြီးထိမ့်သိမ့်လိုက်တဲ့အတွက်လူဝင်လူရွက်မရှိတော့ဖျားတွေထဲမှာဘာတွေဖြစ်ပျက်နေတယ်ဘယ်လိုတွေပျက်စီးနေတယ်ဘလူတွေပိတ်ဆို့နေတဲ့အပေါ်ဓာတ်ဒီမှာအဲအောက်ဓာတ်ဒီမှာဘလူတွေခြားတွေတက်နေတယ်ဆိုတာတွေကိုမသိတော့ဘူးလေသူတို့လည်းဝင်ပြီးကြည့်ပြီးစစ်တာမျိုးတွေမရှိဘူးသူတို့ရဲ့ဌာနရဲ့အင်အားနဲ့လည်းအဲ့ဒါမျိုးတွေစစ်ပြီးရမှကြည့်ဖို့မနိုင်ဘူးဖရားတွေကိုနေစင်လေ
ကမ္ဘာရင်ချင်းမှုအမွေနှစ်သတ်မှတ်ထားတဲ့ဒေတာတွေကိုကာကွယ်ထိန်းသိမ်းဖို့အတွက်ရင်ချင်းမှုအမွေနှစ်ဒေတာများကာကွယ်ထိန်းသိမ်းရေးဥပဒေကို2019ခုနှစ်ဖေဖော်ဝါရီလတုန်းကပြဋ္ဌာန်းထားပါတယ်။ဥပဒေရဲ့အဓိကရွယ်ချက်ထဲမှာတဘာဝ BND ရဲ့လူတွေနဲ့တိရစ္ဆာန်တွေကြောင့်ဖြစ်လာမဲ့ရိုးရင်းဆုံးရှုံးမှုတွေမဖြစ်စေဖို့ယဉ်ကျေးမှုအမွေအနှစ်တွေကိုရေရှည်တည်တံ့ဖို့ထိန်းသိမ်းရမယ်လို့သတ်မှတ်ထားပါတယ်။ဥပဒေသတ်မှတ်ချက်တွေစီစဉ်ရထားချက်တွေရှိနေပေမဲ့လည်းပုဂံဒေသဟာအမွေအနှစ်တွေထိမ့်သိမ်းဆောက်ရှောက်မှုအားနဲ့လို့ပျက်စီးတာများတယ်လို့ဒေသခံတွေကမှတ်ချက်ပြုပါတယ်
။ဒီရင်ကျေးမှုမွေနဲ့ဒေသတော်ရဲ့ထိမ့်သိမ်းဥပဒေမှာရေဟောင်းထဲမှာဒီနီယောင်တုံထဲမှာဘာတွေလုပ်ရမလဲ။ဒီလူနေဒေသတွေမှာဘာတွေလုပ်ရမလဲဆိုတာကိုထိုက်လျောက်သူခဏသူပါပြီးသားပေါ့ဗျာ။ဥပဒေကိုလည်းဒီ UNICEF အခု UNESCO တင်ထားတဲ့ Management Plan ဆိုတာရှိတယ်။မြန်မာအစိုးရကနေ UNESCO ကိုဒါတွေလုပ်ပါမယ်လို့ကြေပေးထားတဲ့ဟာတွေကိုမလေလာပဲနဲ့ရှောက်ပြရမှာလုံနေကြတဲ့အတွက်ပုဂံပစ္စည်းတွေလို့ပြောလို့အခုလို့ဖြစ်နေတယ်လို့ပြောလို့ရတာပေါ့ဒီချိန်မှာတော့ပြောရတာကတော့ပြောလို့မရပေမဲ့နောင်အေးဆေးဖြစ်သွားတဲ့အချိန်မှာဒေသခံလူလူကိုခြေခံပြရမှာလို့လေအမွေနဲ့ထိန်းသိမ်းရေးတခုကိုလုံတင်တယ်လို့ပြောလို့
ပုဂံဒေသမှာပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေပုံမှန်ဆောင်ရွက်နေပြီးတက်ဆိုင်ရာအဖွဲ့လိုက်ပျက်စီးဆုံးရှုံးမှုတွေအပေါ်တွက်ချက်ဆောင်ရွက်တာတွေရှိတယ်လို့ဒေါက်တာသန်းထိုက်ကပြောပါတယ်
ကွာမွေနဲ့ဆိုင်လည်းဖြစ်တယ်မြန်မာတမျိုးသားလုံးရဲ့အမွေနဲ့လည်းဖြစ်တယ်ဆိုတော့အခုအားလုံးကတော့ဒီမြေတွေ့နေရတဲ့ဒီလူမှုကွယ်မှာတွေ့နေရတဲ့အနေအထားကြီးကြည့်ပြီးစိုးရင်ကြပါတယ်ကျွန်တော်လည်းဟိုဒေတာလည်းဖြစ်တယ်ကိုယ့်ဌာနလည်းအနီးကပ်စောင့်ရှောက်တယ်ပို့ပြီးတော့စိုးရင်စိတ်ရှိပါတယ်ကျွန်တော်ဒီအမွေနှစ်တွေကိုရေရှည်တည်တံ့ဖို့အတွက်ကျွန်တော်တို့ဒီအခုကျွန်တော်လည်းပေါင်းဆက်ပြီးကျွန်တော်တို့အဖွဲ့တွေမဟုတ်ပါဘူးဒေတာရဲ့ဒီလူမှုရေးအဖွဲ့တွေရောအားလုံးပေါ့ပတ်ဝန်းကျင်မှာရှိတဲ့အဖွဲ့အစည်းတွေအကုန်လုံးတော့ကျွန်တော်လည်းညှိနှိုင်းပြီးဝိုင်းဝန်းသိမ်းသိမ်းစောင့်ရှောက်နေပါတယ်ပေါ့အဲ့ဒါလေးတော့ကျွန်တော်သိစေချင်ပါတယ်ဆိုရင်သိရှိတာလေးတော့ကျွန်တော်ကျေးဇူးတင်ပါတယ
်မိုးကြီးရေတက်တဲ့အချိန်ကြောင့်ဒီအပိုင်းတွေတဲပြိုကျပျက်စီးမှုတွေရှိနေတဲ့ပုဂံဒေသကဇီတီပထိုးတွေပြုပြင်ထိမ့်သိမ့်ဖို့လိုနေတယ်လို့ဒေတာရင်းကယောခာနဲ့နိုင်ငံရေးအခြေအနေကြောင့်ပုဂံဒေသခီးသွွားဝင်ရောက်မှုဟာလည်းမရှိသလောက်လျော့နေသွားတယ်လို့ဒေသခံတွေကပြောပါတယ်ခီးသွွားဧည့်သည်တွေကိုမှီခိုပြီးလောက်ကင်စားတောက်နေတဲ့ဒေသခံတွေလည်းအခက်အခဲတွေရှိနေပါတယ်ရှင်
မတ်တင်ကြီးထိုက်ပါရှင်နောက်ပိုင်းမှာလဲရှေးဟောင်းပစ္စည်းမှောက်ခိုကူးမှုတိုက်ဖျက်ရေး UNESCO ရဲ့ရည်မှန်းချက်အစီအစဉ်ကိုလဲနားဆင်ရဖို့ရှိပါတယ်ထိုင်းနိုင်ငံအနောက်ဘက်ထိုင်းမြန်မာနယ်စပ်ကန်ထရာဘူရီပြည်နယ်ခရိုင်မှာရှိတဲ့ဒီနယ်ကြားမှာပေါ့နော်မြန်မာနိုင်ငံသား48ဦးနဲ့အတူ မြန်မာနိုင်ငံသားလည်းဖြစ်တဲ့နောက်လူမောင်ခိုးပွဲစားလည်းဖြစ်တဲ့၄ဦးကိုနေ जा ဆောင်တက်ကစက်တင်ဘာလ20ရက်နေ့ကနေပြီးတော့ဖမ်းဆီးခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းချေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ကလက်ရာတက်စ်ဖို့လို့အမိရတဲ့နေ जा ဆောင်တက်ဖွဲ့ဝင်တွေဟာဘွန်တီကျေးွာနီတစ်တော်အတွင်းမှာလူမောင်ခိုးပွဲစားတွေလာခေါ်မှကိုစောင့်နေကြတဲ့မြန်မာနိုင်ငံသား48ဦးနဲ့လူမောင်ခိုးပွဲစား4ဦးကိုဖမ်းမိခဲ့ကြောင်း AAC လုံသမားကူညီရေးဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျ။
ကျွန်တော်တို့ဖမ်းဆီးခံတဲ့မြန်မာနိုင်ငံသားကတော့အားလုံး48ဦးပါ။48ဦးဒီအမျိုးသား28ဦး၊မျိုးသမီး19ဦးပေါ့နော်။ဒီကြားပြင်ကိုကျွန်တော်တို့လူမောင်ခိုးကူးတဲ့လူ4ဦးကိုပါကျွန်တော်တို့ဆက်ဆက်ပြီးတော့တခါလဲဖမ်းဆီးနိုင်ခဲ့တာပါ။ကျွန်တော်တို့ဒီဖမ်းဆီးရမိတဲ့နေရာကတော့ကျွန်တော်တို့စိုင်းယုံနယ်ကြားဒေသပေါ့နော်စိုင်းယုံနယ်ကြားဒေသမှာဖြစ်ပါတယ်အဲကျွန်တော်တို့ဒီအဲစိုင်းယုံနယ်ကြားဒီပွန်တီဆိုတဲ့ကျွန်တော်ထိုင်းစီထိုင်းရွာနီးကဒီဟိုတောအုပ်ထဲမှာပေါ့တောထဲမှာပေါ့တောထဲမှာဒီပွဲသားတွေကကားနဲ့ကားခေါ်မှာကိုစောင့်နေတဲ့အချိန်မှာကျွန်တော်တို့ဟိုထိုင်းအနာပိုင်းကြီးကဖမ်းဆီးလိုက်နိုင်တာပေါ့အဲဒီတစ်ခါတော့ကျွန်တော်တို့ခုနပြောသလိုထူးထူးခြားခြားကျွန်တော်တို့လူမဟုတ်ကူးသူတွေပါကျွန်တော်တို့စုလိုက်ပြန်လိုက်ဖမ်းမိတာနဲ့ဒီနောက်ဆက်တွဲတွေပါဂွန်ချက်တွေလိုက်ပြီးတော့ဖမ်းဆီးမှာဖြစ်တဲ့အတွက်ဒီဒီလိုဒီလူမဟုတ်ဘူးသူတွေလူကယ်ဒီတမားတွေကိုပေါ့နော်ကျွန်တော်တို့ဒီထိုင်းနိုင်ငံနဲ့ဟိုတရားမဝင်လမ်းကနေပို့ဆောင်ပေးတဲ့သူတွေကိုငွေချိုပေးထားတဲ့လူတွေလာဖို့ချိန်ထားတဲ့လူတွေကတော့အကုန်လုံးတရားပေါ့ငွေကြီးတွေစုံစုံပြီးတော့ဒုက္ခရောက်တော့မှဖြစ်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးအရလုတ်ကင်စားတောက်ဖို့ကလည်းအဆင်မပြေတာကြောင့်နေ့စဉ်ရာဂနန်းလောက်ဟာအင်းနီနာချင်းထိုင်းနိုင်ငံတဲကိုခိုးဝင်လာနေကြပါတယ်ဒီအတွက်ဖမ်းဆီးခံရတာတွေကိုဗစ်အရေးပေါ်ဥပဒေနဲ့အရေးယူခံရတာတွေရှိနေတဲ့အတွက်တရားမဝင်နီးလန်းနေနဲ့မလာတက်မှုလို့လည်းကိုရဲမင်းကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့အခုလိုမျိုးဒီနားတဲ့သူတွေကိုလည်းကျွန်တော်တို့အပြစ်မတင်ရပါဘူး။ကျွန်တော်တို့ကိုချင်းစားပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံထဲမှာလည်းကျွန်တော်တို့ဆက်အနာတင်ပြီးနောက်ပိုင်းနိုင်ငံကြီးအချက်တဲတွေနဲ့အတူကျွန်တော်တို့ပြည်သူပြည်သားတွေကထုတ်ကဆင်းရဲတွေကြောင့်လုတ်ကင်နေမရှိကျွန်တော်တို့ဒီစားရမရှိတော့တဲ့အနေအထားအကြောင်းဖြစ်လာပြီးတော့ကျွန်တော်တို့ဒီနီးစပ်ရထိုင်းနိုင်ငံကိုကျွန်တော်တို့ဖမ်းဆီးမှုတွေကိုတိရသားနဲ့ကိုစွန့်လာပြီးတော့လာနေရတာပေါ့နော်ကျွန်တော်တို့နောက်ဆုံးကျွန်တော်တို့ပွားတယ်စွန့်အတက်တွေစွန့်ပြီးတော့လာနေကြတာကိုနားလည်တယ်တုပ်ပေမဲ့လာဒီတိုင်းလဲကျွန်တော်တို့ဖမ်းဆီးမှုတွေကတတိုက်ရှိနေတယ်တကယ်လဲဖမ်းခံနေရတယ်ဆိုတော့ကျွန်တော်တို့ဒီတရားမဝင်လမ်းတွေလာတဲ့သူတွေနေနဲ့မလာပါနဲ့လို့ကျွန်တော်တို့အနေနဲ့တော့မိသားရက်ခံနေပါလိမ့်မယ်ဟုတ်ကဲ့
ဖမ်းမိသူတွေဟာနေအိမ်တွေကနေစွန့်ခွာလာကြပြီးအလုတ်ကန်ရဖို့အတွက်လူပွဲကားတွေကိုတူဦးကိုဘတ်ငွေ14,000လောက်ကနေဘတ်ငွေ2,000ခွဲလောက်ထိပေးပြီးဝင်လာကြတဲ့တနင်္လာရီတိုင်းဒဝယ်မြို့နဲ့ပဲခူးတိုင်းကဒေသခံတွေဖြစ်ကြတယ်လို့ဆိုပါရယ်ဒီလပိုင်းအတွင်းနေဆက်တွေကနေခိုးဝင်လာသူ4,000တဲ့မနည်းကိုထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပါရယ်ကိုဗစ်အရေးပေါ်ကာလမှာတရားမဝင်ခိုးဝင်လာသူတွေတစ်နှစ်အတွင်း4,000ကျော်ရှိပြီး3,000ခွဲကျော်ကတော့နေဆက်တွေကနေခိုးဝင်လာရင်ဖမ်းမိတာလို့လဲထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကလည်းထုတ်ပြန်ထားပါရယ်ရှင
်ထိုင်းခြေဆိုင်VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ကျမတို့ VOA မြန်မာပိုင်းကဒီနက်နက်ခင်းတဲ့ညပိုင်းမှာထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကိုရုပ်တံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်။အခုဒီနက်နက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ24-40-52တို့အပြင်လိုင်းလက်မီတာ190kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ VOA BURMES ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabermes ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုရေဒီယိုနဲ့တင်ဆက်နေတဲ့အချိန်နဲ့တပြေးညီ Facebook နဲ့ website ကနေတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။မြန်မာစံတော်ချိန်နေ့6နာရီခွဲပါပြီရှင်။အခုဒီဒုတိယပိုင်းနာရီဝက်မှာဆက်လက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတစ်ခုမှာတော့
There's very practical aspects to this move. One is there's very high costs with
ဒါကတော့Bitcoin ကိုတရားဝင်လက်ခံတဲ့ပထမဆုံးနိုင်ငံဘယ်နိုင်ငံဖြစ်မလဲဆိုတာကို blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။ကမ္ဘာပေါ်ကဒီတန်ပေါင်းများစွာသောဒုက္ခသည်တွေနဲ့နေရစွန့်ခွာထွက်ပြေးနေရတဲ့ IDP ဒုက္ခသည်တွေကိုဗစ်ကူးစက်ပြန့်ပွားမှုမဖြစ်ရအောင်အကာအကွယ်မပေးနိုင်ဘူးဆိုရင်ကြောင်းမက်ဖွယ်ကမ္ဘာဘေးဆိုးကြီးနဲ့ကြုံလာရနိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကတတိပေးလိုက်ပါတယ်။ Lisa Shaline Geneva ကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
COVID-19 ကာယောဂါကိုကာကွယ်တားဆီးဖို့ UNHCR အဖွဲ့မှငွေကြေးမလုံလောက်ပဲအရေးပေါ်ရန်ပုံငွေလိုအပ်နေတာပါ UNHCR ကပြုစုထားတဲ့အမေရော့ခန်ဒုက္ခသည်များရှိရာထိပ်တန်းဆယ်နိုင်ငံစီးရင်ထဲမှာအီရတ်၊စီးရီးယား၊တောင်ဆူဒန်နဲ့အာဖရိကအာရှလက်တင်အမေရိကတိုက်ကနိုင်ငံတချို့လည်းပါဝင်ပါတယ် COVID ကုသကာကွယ်ရေးအတွက် UNHCR ကလိုအပ်တဲ့ရန်ပုံငွေဒေါ်လာ920ကျော်အနက်3ပုံ2ပုံသာရသေးတယ်လို့ပြောပါတယ်ဒုက္ခသည်အများစုဟာကျန်းမာရေးဆောက်ရှောက်မှုစနစ်ညံဖျင်းတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာရောက်နေပြီးချမ်းသာတဲ့နိုင်ငံတွေလိုမဟုတ်ပဲအသက်ကယ်နိုင်တဲ့ကာကွယ်ဆေးထိုးနိုင်ခွင့်ရဖို့အကန့်အသတ်ရှိနေပါတယ်ဒုက္ခသည်တွေရှိတဲ့အင်ရှင်နိုင်ငံတွေကကိုဗစ်နဲ့ပတ်သက်လို့အခုချိန်ထိမစွတ်မပို့လောက်သာကူညီထောက်ပံ့နိုင်တယ်လို့ UNHCR ရဲ့လူထုကျန်းမာရေးဌာနအကြီးအကဲ Ann Burton ကပြောပါတယ်
However we have seen that many barriers to vaccine access remain UNHCR stands ready to support
COVID ကာကွယ်ဆေးရနိုင်ဖို့အတွက်ကအတားအဆီးအများကြီးရှိနေတာကျမတို့သိပါတယ်။အဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်ရေးသက်ဆိုင်ရာနိုင်ငံတွေကို UNHCR ကတက်နိုင်သလောက်ကူညီထောက်ပံ့သွားဖို့အဆင်သင့်ရှိနေတာပါ။ဒီကာယောဂါကနိုင်ငံမဲ့တွေနဲ့နေရာဆွခွာဒုက္ခသည်တွေကိုပို့ပြီးတော့အထူးနားစေပါတယ်။ဒီကြားထဲသူတို့ရင်ဆိုင်နေရတဲ့ဒုက္ခကိုဖြေရှင်းဖို့ရန်မုံငွေလည်းအလုံလောက်မရသေးပါဘူး။
UNHCR စီရင်အရဒုက္ခသည်တသိန်းကျော်ကိုဗစ်ကူးစက်ခဲ့ပြီးသူတို့တဲက1850ကျော်သေဆုံးခဲ့ပါတယ်ဒီစီရင်ပမာဏဟာအလွန်နည်းနေသေးပြီးကိုဗစ်ကူးစက်မှုတန်ခံရတဲ့ဒုက္ခသည်စခန်းတွေကြားလက်တွေ့ဖြစ်နေတဲ့အခြေအနေကိုမတင်ဟသေးဘူးလို့ Miss Burton ကပြောပါတယ်ဒါအပြင်ကိုဗစ်ကြောင့်စီးပွားရေးကျဆင်းလာတာကလည်းဒုက္ခသည်တွေရဲ့အလုအကိုင်းလူနေမှုဘဝအပေါ်အကြီးအကျယ်ထိခိုက်စေတယ်လို့သူမကဆိုပါတယ်ဒုက္ခသည်တွေအိမ်ငှားကမပေးနိုင်တာစာနာရေးခါ၊ကျန်းမာရေး၊ပညာရေးစရိတ်လိုအပ်ချက်တွေရှိနေတယ်လို့သူကထောက်ပြပါတယ
်။ UNHCR calls upon states to include refugees in national social safety nets.
ဒီလိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့အတွက်ဒုက္ခသည်တွေရောက်နေတဲ့ဆင်းရဲမှုတိုက်ဖြတ်ရေးဟိမန်းထားတဲ့နိုင်ငံတွေရောတခြားအလူရှင်နိုင်ငံတွေကပါ UNHCR ကိုအကူအညီထောက်ပံ့ပေးကြဖို့ကျမတို့တိုက်တွန်းလိုပါတယ်။ဒုက္ခသည်တွေကိုဗစ်ကူးစက်ခံနေရတာကိုအခြေခြေပြန့်ပြန့်တုံ့ပြန်နိုင်မှုအတွက်ဒီသတိလိုအပ်ချက်ရှိတဲ့နေရာတိုင်းကိုကျမတို့ကိုဗစ်တုံ့ပြန်ကင်တွေ့ရေးအဖွဲ့ကလှုပ်ဆောင်ပေးနေပါတယ်
။နေရစွန့်ခွာဒုက္ခသည်အရေးအတွက်ဟာကမ္ဘာလူဦးရေတန်း8000နီးပါးရဲ့တရာဂိုင်နှုံးရှိတယ်လို့ UNHCR ကပြောထားပြီးဒီကိစ္စကိုကင်တွေ့ဖို့ပြက်ကွက်ခဲ့ရင်အစင်ညင်မဲ့ရာရောက်လိမ့်မယ်လို့ဆိုပါတယ်။ကူညီထောက်ပံ့မှုမရခဲ့ရင်နာတာရှည်စီမဲ့ကိုဗစ်ကူးစက်ပြန့်ပွားမဲ့အန္တရာယ်ရှိလာနိုင်ပြီးတန်းထောင်ပေါင်းများစွာသောပြည်သူတွေရဲ့စီးပွားရေးလူမှုရေးဘဝတွေကိုပျက်စီးဆုံးရှုံးစေလိမ့်မယ်လို့ UNHCR ကထောက်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ VOA မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေတဲ့အခါမှာကျမတို့ဒီညအင်္ဂါညအတွက်အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@ v voanews.com ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက VOA Burmese News ဖြစ်ပါတယ်။ Website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ရှေးဟောင်းပစ္စည်းမှောင်ခိုရောင်းဝယ်မှုကိုတိုက်ဖြတ်နိုင်ရေးနည်းလမ်းတွေရှာဖွေဖို့ကဘာတဝန်းကယဉ်ကျေးမှုအမွေအနှစ်ပစ္စည်းဆိုင်ရာကျွမ်းကျင်သူတွေနဲ့ညီလာခံကိုဒီညီလာခံတစ်ခုကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကကျင်းပပါတယ်စစ်တမ်းသည့်နိုင်ငံတွေကယဉ်ကျေးမှုအမွေအနှစ်ပစ္စည်းတွေနဲ့ရှေးဟောင်းပစ္စည်းတွေကိုမတမာသူတွေကမှောင်ခိုကူးကြတာပါ AP သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ဆက်ထားပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကတံပိုးကြီးလာတဲ့ရှေးဟောင်းဘာသာရေးဆိုင်ရာအမွေအနှစ်ပစ္စည်းတွေကိုပြန်လည်ရှာဖွေတွေ့ရှိပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလအတုန်းကနိုင်ငံကိုပြန်ပို့ခဲ့ပါတယ်။ဒါပေမဲ့လည်းဒီရှေးဟောင်းပစ္စည်းတွေရဲ့ရေရှည်လုံခြုံရေးကတော့မရေရာမသေးကြပါဘူး။အာဖဂန်နစ္စတန်အစိုးရကိုဖျောက်ချပြီးတာလီဘန်တို့က1990ပြည်လွန်နှစ်တွေတုန်းကတင်းတင်းမာမာအုပ်ချုပ်ခဲ့ခြင်းကလူဟောင်းတွေနဲ့အမျိုးသားတီးတန့်ကြားပြတ်အစိုးရချိန်ညားထားပါတယ်။ကမ္ဘာရှေးဟောင်းပစ္စည်းမှောင်ခိုကူးမှုမှာအကျော်ကြားဆုံးတဦးအဖြစ်အာဏာပိုင်တို့ရည်ညွှန်းတဲ့နယူးယောက်အခြေစိုက်ရှေးဟောင်းပစ္စည်းအရောင်းဝယ်လုပ်သူတဦးထံကနေသိမ်းဆည်းခဲ့တဲ့ရှေးဟောင်းပစ္စည်း33ခုကိုအာဖဂန်နစ္စတန်ကိုပြန်ပို့ထားတာပါ။နိုင်ငံတွေရဲ့ရှေးဟောင်းရည်ချင်းမှုပစ္စည်းတွေကိုမှောင်ခိုကူးမှုကထိခိုက်ညှိနှိုင်းမှုကြီးတယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကပြောပါတယ်ရှေးဟောင်းပစ္စည်းမှောင်ခိုကူးမှုဟာကမ္ဘာဒေသတိုင်းကိုရိုက်ခတ်တက်ရောက်မှုရှိပြီးကပ်ဘေးရောဂါကြောင့်တက်ရောက်ထိခိုက်မှုပိုပြီးတော့ကြီးထွားစေတယ်လို့လည်း UNESCO ကပြောပါတယ် Newcastle တက္ကသိုလ်ကရှေးဟောင်းသုတေသနဆရာပါမောက်ခပီတာစတုန်းဟာဆိုရင်လက်နက်ကင်ပြိပခါတွေအတွင်ရှေးဟောင်းယဉ်ကျေးမှုပစ္စည်းတွေကိုကာကွယ်ထိန်းသိမ်းရေး UNESCO ကိုအကြံပေးဖို့အတွက်1996ခုနှစ်ကဖွဲ့တဲ့ Blue Shield နိုင်ငံတကာအဖွဲ့အစည်းရဲ့အကြီးအကဲဟောင်းဖြစ်ပါတယ်။မှောက်ခိုကူးသတ်မှုအများစုကဂိုင်းခနဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်နွယ်နေပြီးမှောက်ခိုကူးသူတွေကိုစစ်တပ်ကဝန်ရောက်စီးနှင်းမှုဟာဆိုရင်လေနီးစပ်တဲ့ဆက်ဆံရေးကိုပြသနေတာလို့ပါမောက်ခစတုန်းကပြောပါတယ်။
On one side of the room there are illicit guns
အခန်းရဲ့တစ်ဖက်မှာလက်နက်မောင်းကုန်မှုနောက်တစ်ဖက်မှာကငွေကြေးဆိုင်ရာမှုကင်းတတိယတစ်ဖက်မှာကမွေးရည်ဆေးဝါးစဒုဒ္ဒတချမ်းမှာကရှေးဟောင်းပစ္စည်းပြဿနာကအတူတူပါပဲ
ကဘာတဝန်းကရဲတပ်ဖွဲ့တွေမှာလည်းရှေးဟောင်းပစ္စည်းမှောင်ခိုကူးသတ်မှုကိုတိုက်ဖျက်ရေးအတွက်ရန်ပုံငွေကအကန့်အသတ်နဲ့ပဲရှိနေပြီးဒီကိစ္စကိုဦးစားပေးလုပ်ဖို့လိုတယ်လို့ပါမောက်ခစတုန်းကပြောပါတယ
် There areYou know, countless police and other
organizations. We are seeing one of the latest gunshots that have been reported in the past few days. Joe Biden is the head of the Federal Bureau of
Investigation. The Chinese Chinese Kabila Gala is talking about the government's response to the violence in the country. The violence in the country has escalated and the UNESCO has reported it. The violence in the country has increased. The violence in the country has increased. The violence in the country has increased.အရောင်းဝယ်များလာတယ်လို့ UNESCO အဖွဲ့ကြီးကပြောပေမဲ့လည်းစရင်းအတိအကျကိုတော့မဖော်ပြပါဘူး
။ Illicit markets the biggest markets have traditionally been
အကြီးဆုံးမှောင်ကိုဈေးကွက်ကအစဉ်အဆက်လန်ဒန်နဲ့ American ပြည်ထောင်စုအတွင်းမှာပါ။အခုတော့ပိုပြီးကျယ်ပြန့်လာပြီးအရှေ့ပိုင်းအထိရောက်လာပါပြီ။တရုတ်နိုင်ငံတွင်းနဲ့အခြားဒေသတွေနောက်ပြီးတောင်အမေရိကနောက်ပင်လယ်ကွေ့ဒေသတချို့ထိကျယ်ပြန့်လာပါတယ
်။ Iran နဲ့ Afghanistan နိုင်ငံတွင်းနှစ်နဲ့ချီပြိပခါရိကြောင်းမောင်ခိုကူးသတ်မှုပိုအားကောင်းစေပြီးစစ်သွေးကြွတွေအတွက်လက်နက်ရရှိရေးနဲ့ငွေကြေးခဝါချဖို့လမ်းကြောင်းဖြစ်လာစေပါတယ်။မောင်ခိုကူးခံရတဲ့ရှေးဟောင်းပစ္စည်းတွေရဲ့တန်ဖိုးကိုတွက်ဆလို့မရနိုင်ဘူးလို့လည်းပါမောက်ခစတုန်းကပြောပါတယ်
။ There has been an increase in the last few years of
ရာဇဝတ်မှုဒါမှမဟုတ်လဲအကြမ်းဖက်ဝါဒဆွဲလှုပ်ရှားမှုတွေအတွက်ငွေရရေးရောင်းချဖို့အတွက်ပစ္စည်းတွေခိုးယူလူယူတဲ့အဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းပိုများလာပါတယ်။တံပိုးခံမှန်တွက်ဆမှုတွေလည်းမျိုးမျိုးရှိပါတယ်။အမှန်တော့ဘယ်သူမှမသိပါဘူး။ ISD နဲ့တာလီဘန်တွေကိုအခွန်တွက်ချက်ခံဖို့လိုအပ်မှဖြစ်ပြီးဒါကလည်းဖြစ်လာနိုင်စရာမမြင်ပါဘူး။ Nissan Mangku Xiaong Pisine, Mangku Kongumuga, Dola Tanchi, Shinandalu, Dola Tan Seganangani, Yaganti, Shinandalu, Kamanjabare.
Afghanistan and Yaha Bobi a teacher, Pilaraja, Biduri a dreadem hope, she have a moon hit to a drop by Bobiro, so ye lani chabare. Mangku Kuta Muri, Bobiro, Dola de Kesa Drele, UNESCO ne Blue Shield, Lo a poet seedry cap, Jensen Tajabare.
There are those objects that are in museums that we know about. We have lists of those.
ဒီပစ္စည်းတွေရှိထားတာကိုကျွန်တော်တို့သိပါတယ်။ဒီပစ္စည်းတွေစီးရင်လည်းကျွန်တော်တို့စီမှာရှိပါတယ်။တာလီဘန်တို့ဘက်ကသူတို့လုပ်မယ်လို့ပြောထားတာနဲ့စန့်ကျင်ဘက်ဖြစ်တဲ့အရင်ကပုံစံမျိုးသာပြန်သွားမယ်ဆိုရင်တော့ဒီပစ္စည်းတချို့အတွက်အန္တရာယ်ရှိပါတယ်။ ရှီဟောင်းသူတွေနာဆိုင်တွေနဲ့အစောက်အုံတွေဂျေးလက်တွေမှာလည်းဒီပစ္စည်းတွေရှိပြီးတာလီဘန်တွေဒါမှမဟုတ်လဲသူတို့မိဖက်တွေကသူတို့စံနဲ့သူတို့ဒါဟာအစ္စလာမ်နဲ့ဆန့်ကျင်တယ်လို့ယူဆပြီးပြစ်မှတ်ထားလာနိုင်ပါတယ်။ဒါကြောင့်ရှီဟောင်းသူတွေနာဆိုင်တွေကိုစိုးရိမ်ပါတယ်။စစ်ပွဲတွေနဲ့လူမှုမတည်ငြိမ်မှုတွေအတွင်းလူမှုအဖွဲ့အစည်းပြိုကွဲမှုကနေအမျက်ထွက်တဲ့သူတွေထဲမှာမောင်ခိုက
ုတ်ချပြီးတဲ့နောက်2003ခုနှစ်အတွင်းအီရတ်နိုင်ငံမှာဒီလိုအခြေအနေမျိုးကိုတွေ့ခဲ့ရတယ်လို့လည်းပမ်းပေါက်ခါစတုန်းကပြောပါတယ်။မောင်းခိုးရောင်းဝယ်မှုကိုကင်တွယ်ရေးရဲတပ်ဖွဲ့တွေအတွက်ပို့ပြီးတော့ခက်ခဲလာပါတယ်။အများသုံးနေကြတဲ့ website တွေကနေရောင်းချမှုကြောင့်ရှေးဟောင်းပစ္စည်းဈေးကွက်ကပို့ပြီးတော့ကျေပြန့်လာပါတယ်။မောင်းခိုးဈေးကွက်ကနေဝယ်လိုအပ်ရပ်သွားဖို့အရေးကြီးတယ်လို့ပမ်းပေါက်ခါစတုန်းကပြောပါတယ်။ဒီလိုဖြစ်လာဖို့အတွက်ကလည်းဝယ်ယူစုဆောင်သူတွေအနေနဲ့ကိုယ်အလိုရှိနေတဲ့ပစ္စည်းတွေရဲ့နောက်ွယ်ကကျင့်ဝတ်ပိုင်ဆိုင်ရာကိစ္စတွေကိုနားလည်ဖို့နောက်သူတို့ကိုရှောင်ဖို့ကန့်လန့်လာတဲ့ပစ္စည်းတွေရဲ့ဈေးမြင့်ကိုသိအောင်လုပ်နိုင်ရေးအပေါ်မှာမူတည်နေတယ်လို့လည်းပမ်းပေါက်ခါစတုန်းကထောက်ပြပါလေရှင်
မတ်တန်ကြီးတိုင်းတင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုကြည့်ကြရအောင်ပါ။ Digital ငွေကြေးတစ်ခုဖြစ်တဲ့ Bitcoin ကိုငွေပေးချေတဲ့နေရာတွေမှာတရားဝင်အသုံးပြုနိုင်တယ်လို့ El Salvador နိုင်ငံကသတ်မှတ်လိုက်ပါပြီ။ပြည်သူအများစုမှာကိုယ်ပိုင်ဘဏ်စည်းမရှိတဲ့နိုင်ငံတစ်ခုက Bitcoin ကိုတရားဝင်သုံးစွဲခွင့်ပေးလိုက်တာဘလို့ကြောက်ပါလဲမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်အွန်လိုင်းပေါ်မှာဒါငွေလွှဲငွေချေလုပ်နိုင်တဲ့ digital ငွေချေတွေကအထူးငွေချေဖြစ်တဲ့ Bitcoin ကိုတောင်အမေရိကတိုက်ထဲက El Salvador နိုင်ငံမှာပထမဆုံးတရားဝင်သုံးနိုင်တယ်လို့ခွင့်ပြုလိုက်ပါတယ်American အပါအဝင်နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်အသိအမှတ်ပြုလက်ခံခြင်းမရှိသေးတဲ့ Digital Bitcoin ငွေကြေးက online မှာတော့တော်တော်လေးအလုပ်ဖြစ်တယ်ပြောရပါမယ်။အစိုးရတွေကတရားဝင်အသိအမှတ်မပြုပေမဲ့ American အပါအဝင်နိုင်ငံတော်တော်များများကစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့ဝန်ဆောင်မှုတွေကို Bitcoin နဲ့ပေးချေဖို့ခွင့်ပြုထားကြပါတယ်။တရားဝင်ငွေကြေးလိုငွေကိုလက်ဆုပ်လက်ကင်မပြနိုင်ပေမဲ့ online account တွေကနေအပြောင်းအရွှေ့အပေးအယူလုပ်နိုင်တဲ့ Digital ငွေကြေးတွေကBitcoin အပြင်တခြားအများကြီးရှိပါတယ်။ဒါပေမဲ့ Bitcoin ကတော့ပထမဆုံး online မှာပေါ်လာတဲ့ digital ငွေကြေးဖြစ်တယ်လို့ American dollar နဲ့လဲလှယ်နှုန်းမှလည်းတန်ဖိုးအများဆုံးဖြစ်ပါတယ်။ American dollar ကိုတရားဝင်ငွေကြေးအဖြစ်သုံးစွဲနေတဲ့ El Salvador နိုင်ငံကနိုင်ငံထဲမှာငွေပေးငွေချေအတွက် Bitcoin ကို2021ခုနှစ် September 9ရက်နေ့ကစလို့တရားဝင်အသုံးပြုခွင့်ပြုခဲ့ပါတယ်။ American dollar ကိုနိုင်ငံသုံးငွေကြေးအဖြစ်သတ်မှတ်သုံးနေတာကတော့အနည်း20လောက်ရှိနေပါပြီ။အခုလဲနိုင်ငံသူနိုင်ငံသားတွေအနေနဲ့ဗန္ဒာရေးဆိုင်ရာပို့ပြီးတော့လွတ်လပ်မှုရှိအောင်လို့ဆိုပြီးတော့တမရနာဂျစ်ဘူကယ်လေက Bitcoin အသုံးပြုကြဖို့တရားဝင်ခွင့်ပြုလိုက်တာပါဒီလိုခွင့်ပြုတဲ့အတွက်နိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေမျက်စိကျလာနိုင်ပြီး American မှာအလုံးလုံးနေကြတဲ့သူတို့လူမျိုးတွေ El Salvador နိုင်ငံကမိသားစုတွေစီကိုငွေပြန်ပို့တဲ့အခါမှာအများကြီးသက်သာသွားလိမ့်မယ်လို့တမရကဆိုခဲ့ပါတယ် blockchain.com ကသူတည်တည်ချုပ်လည်းဖြစ် London School of Economics စီးပွားရေးတက္ကသိုလ်မှာသူတည်တည်လုပ်နေသူလည်းဖြစ်တဲ့Garrick Hillman က El Salvador နိုင်ငံကဘာကြောင့် Bitcoin ကိုတရားဝင်ငွေကြေးအဖြစ်သတ်မှတ်တယ်လဲဆိုတာခုလိုရှင်းပြပါရစေ
There's very practical aspects to this move. One is there's very high costs with
ဒီလို လောက် ရတဲ့ လက် တွေ့ အကြောင်း တွေ အများကြီး ရှိ ပါတယ် နိုင်ငံ တကာ ငွေ လွှဲ ငွေ ပို့ စည်း တိတ် ကြီး တာက တစ် ချက် ဖြစ် ပါတယ် El Salvador စီးပွားရေး အတွက် တိတိ တသာ ထိခိုက် ရ လောက် အောင် များ တာ ပါ နိုင်ငံ သား မှာ အလုပ် လုပ် နေ ကြ သူ တွေ ဒီကို ငွေ ပြန် ပို့ ကြ တဲ့ အခါ ငွေ လွှဲ ပို့ စည်း 20 ရာခိုင် နှုန်း နဲ့ အထက် ခံမှန်း ချေ ပေး ကြ ပါ တယ် ဝန် ဆောင် ကား က လည်း ပို့ တဲ့ ပမာဏ ရဲ့ 10 ရာခိုင် နှုန်း လောက် ထပ် ပေး ကြ တာ ပါ နိုင်ငံ သား က နေ မိသားစု တွေ စီ ငွေ ပြန် ပို့ ကြ သူ တွေ ရဲ့ ပတ်စံ ဒေါ်လာ တန်း 400 လောက် က တနစ် တနစ် ဘဏ် တွေ က စား နေ တယ် လို့ သမ္မတ က ခန့်မှန်း ပါ တယ် ဒါကြောင့် digital ငွေ ကြေး ဖြစ် တဲ့ bitcoin လို ငွေ ကြေး မျိုး ကို သုံး ရင် နိုင်ငံ သား က ငွေ ပြန် ပို့ သူ တွေ ဈေး နည်း နဲ့ ပြန် ပို့ နိုင် ကြ မယ် လို့ တွက် တာ ဖြစ် ပါ တယ်
El Salvador လူ ဦးရေ 80 ရာခိုင် နှုန်း လောက် မှာ ကိုယ် ပိုင် ဘန်စင်း မရှိ ဘူး လို့ သူ က ခန့်မှန်း ပါ တယ် အခု လို မျိုး digital ငွေ ကြေး ကို ပြောင်း သုံး တဲ့ အတွက် ငွေ ကြေး ဆိုင်ရာ စီမံ ခံကွဲ မှု နဲ့ ပတ်သက် လို့ ပြည် သူ တွေ ပညာ ရ သွား နိုင် မယ် လို့ လည်း သူ က မြင် ပါ တယ်
Getting people more literate on finance is a global challenge, particularly in a country like El Salvador where
so many people have access to digital money. လူ တွေ နား လည် အောင် လုပ် ဖို့ က တော့ တကဘာ လုံး မှာ စင်ကော မှု တွေ ရှိ ပါ တယ် အထူး သဖြင့် ကို ပိုင် bank account မရှိ ကြ သူ များ တဲ့ El Salvador မှာ ပို့တော် စင်ကော မှု တွေ ရှိ ပါ တယ် တစ်ဖက် မှာ လည်း digital ငွေ ကြေး ပြောင်း လိုက် တဲ့ အကြောင်း ရှင်း ပြ တာ က နေ အစိုးရက
Bitcoin ကို တရားဝင်ငွေကြေး အဖြစ် လက်ခံ သတ်မှတ်တဲ့ အပေါ် မှာ El Salvador ပြည်သူတိုင်း က တော့ လက်ခံ ကြတာ မဟုတ် ပါဘူး အများစုက လက်မခံ ကြဘူး လို့ တရားဝင် ခွင့် မပြုခင် လုပ်ခဲ့တဲ့ စစ်တမ်း တစ်ခုက ပြော ပါတယ် ဒါပေမဲ့လည်း အခုတော့ American Dollar လိုပဲ Bitcoin ငွေကြေးကို နိုင်ငံတကာ တရားဝင် သုံးနေ ကြပါပြီ ပင်လယ်ကမ်းခြေ မြို့ တစ်ခု ဖြစ်တဲ့ El Sonte ဆိုတဲ့ မြို့ လေး မှာတော့ ဒါကို ကြိုဆို ကြပါတယ်
Now, El Salvador is the perfect country to start this because they don't have their own currency. They've already given that up to the US.
ကိုပိုင် ငွေ ကြေး မရှိ တဲ့ El Salvador နိုင်ငံအတွက် Bitcoin ကိုစသုံးတာအကောင်းဆုံးပါ။ဒီမှာက American Dollar ကိုသုံးနေကြတာဖြစ်ပါတယ်။နိုင်ငံတော်တော်များများက Bitcoin ကိုတရားဝင်အသုံးပြုခွင့်ပေးဖို့စိုးရိမ်ကြပါတယ်။တကယ်ခွင့်ပြုလိုက်ရင်နိုင်ငံသုံးငွေကိုမသုံးကြတော့ဘဲ Digital ငွေကြေးကိုပဲလူတွေသုံးလာကြရင်ဘယ်လိုလုပ်မလဲဆိုတာမျိုးစိုးရိမ်ကြတာပါ။ဒီနိုင်ငံမှာတော့အဲ့ဒီပြဿနာမရှိပါဘူး။ဒါကြောင့်လေ Bitcoin ကိုလွတ်လွတ်လပ်လပ်လက်ခံနိုင်တဲ့အနေအထားမှာရှိပါတယ်။အခုဆိုဘန်ဒါယီဆိုင်ရာကုမ္ပဏီတော်တော်များများက El Salvador ကိုစိတ်ဝင်စားနေကြပြီဆိုတော့ဘန်ဒါယီကဏ္ဍအပိုင်းမှာအလုပ်ကိုင်အခွင့်အလမ်းတွေများကြီးရှိပါတယ်။အဲ့ဒီလုပ်ငန်းတွေကလစာကောင်းတဲ့အလုပ်တွေရှိလာတော့ဒီကလူတွေအတွက်လမ်းတွေပွင့်လာပါတယ်
။ Bitcoin Beach ဆိုတဲ့စမ်းသပ်အစီအစဉ်အတွက် Bitcoin ငွေကြေးထောက်ပံ့ထားတဲ့ American က Michael Peterson ဖြစ်ပါတယ်။သူ့ရဲ့အထောက်အပံ့နဲ့ရေလွှာလျှော့စီးသူတွေကြားရေပန်းစားတဲ့ El Sonte ဆိုတဲ့ကမ်းခြေမြို့လေးမှာEl Salvador လူငယ် 3 ယောက်က Bitcoin Beach ဆိုတဲ့အစီအစဉ်ကို 2019 ခုနှစ်ထဲကစလုပ်နေကြတာပါ။ဒီမျိုးလေးကစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ငွေပေးငွေချေကို Bitcoin နဲ့အသုံးပြုနေကြတာဖြစ်ပါတယ်။အနည်းအနားမှာဘဏ်ကွဲတစ်ခုမှမရှိတဲ့ El Salvador မျိုးလေးကလူတွေအတွက် online ကနေငွေလွှဲငွေချေနိုင်တဲ့ Bitcoin စနစ်ကသူတို့အတွက်အဆင်ပြေနေပုံရပါတယ်။နိုင်ငံတကာကရေလွှာလျှော့စီးအပန်းဖြေခီးထွက်ကြသူတွေက Bitcoin သုံးတဲ့သူတွေအတွက်တော့အင်မတန်အဆင်ပြေနေတာသိကြပါတယ်
။ And I paid almost everything here in Bitcoin so it's very easy for me I just
ကျွန်တော်ကတော့ပေးစရာအားလုံးဒီဘက်ကို Bitcoin နဲ့ပဲပေးချပါတယ်ကျွန်တော်တို့တိတ်လွယ်တယ်လीကျွန်တော်ကနေဒါမှာသုံးတဲ့ Bitcoin စင်းတွေကနေဒီမှာသုံးတဲ့ဒေတာကန် Bitcoin စင်းတွေလွှဲပေးလိုက်တာပဲမိနစ်20လောက်အတွင်းမှာငွေလွှဲငွေချေလုပ်တာတွေအားလုံးရှင်းသွားပါတယ်ကျွန်တော်တို့ဘယ်မှမဆို Bitcoin သုံးနေတာကတိတ်ကိုအဆင်ပြေလွယ်ကူပါတယ
် El Sonte ပင်လယ်ကမ်းခြေမြို့လေးမှာအလုပ်လုပ်နေကြတဲ့သူတွေအနေနဲ့လာစာကို Bitcoin နဲ့ရကြသလိုမီတာဖို့ရေဖို့စတဲ့ဝန်ဆောင်ကတွေကိုလည်း Bitcoin နဲ့ပေးနိုင်ကြပါတယ်။ Prahita လုပ်ငန်းတွေကလည်းအလှငွေကိုတောင်မှ Bitcoin နဲ့ပဲထည့်ဝင်ကူညီနေကြပါတယ်။အဲဒီလို online ကနေ digital ငွေကြေးသုံးနိုင်ဖို့ mobile phone နဲ့မှအထူး app တစ်ခုထည့်ထားဖို့တော့လိုပါတယ်
။ Nosotros ocupamos la aplicación de Bitcoin Beach.
Bitcoin Beach ဆိုတဲ့ application ကိုကျမတို့သုံးပါတယ်။ကျမတို့အဲ့ဒါသုံးနေတာ10လလောက်ရှိပါပြီ။အများကြီးအကျိုးရှိပါတယ်။အဲ့ဒီကနေပြီးဝင်ငွေတွေရပါတယ်။ရတဲ့ဝင်ငွေတွေကဆိုင်တွေ့လို့တာတွေကိုအများကြီးဝယ်နိုင်ပါတယ်
။ကုန်စုံဆိုင်တစ်ခုရဲ့ပိုင်ရှင်ပြောပြနေတာပါ။ဒီမျိုးကစောက်လို့ရေးလုပ်သားတော်မှလစာကို Bitcoin နဲ့ရတာအဆင်ပြေနေပါတယ်တဲ့
။ဟုတ်တော့ nos pagan Bitcoin para nosotros mejor.
ကျွန်တော်တို့လစာအားလုံး Bitcoin နဲ့ပဲရပါတယ်။ကျွန်တော်တို့အတွက်ပိုကောင်းပါတယ်။ဒေါ်လာ30ဘုံငွေကြေးဖြစ်ပြောင်းနိုင်တော့အဲ့ဒါကိုတတ်တတ်ဆုထားဖြစ်ပါတယ
်။ American, British, EU စတဲ့နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်လက်ခံအသိအမှတ်မပြုသေးတဲ့ Digital ငွေကြေးတွေနဲ့ပတ်သက်လို့ပွင့်လင်းမြင်တာမှုမရှိသေးတဲ့အပေါ်မှာထောက်ပြမှုတွေလည်းရှိပါတယ်။အထူးသဖြင့် online မှာသာအပြောင်းအရွှေ့အလဲအလှယ်လုပ်နိုင်တဲ့ငွေကြေးမျိုးဖြစ်တာမှုဒုစရိုက်လုပ်ငန်းတွေအတွက်မျက်စိကျစရာအသုံးချစရာဖြစ်မယ်လို့အဓိကထောက်ပြကြပါတယ်။ဗဟိုဘဏ်တွေရဲ့ထိန်းချုပ်မှုတွေမရှိတဲ့အတွက်တန်ဖိုးအတက်အကျမြန်ပြီးတော့ဆုံးရှုံးမှုတွေဖြစ်နိုင်တာကိုလည်းစိုးရိမ်စရာဖြစ်မြင်ကြပါတယ်။ Bitcoin digital ငွေကြေးကို El Salvador နိုင်ငံမှာတရားဝင်အသုံးပြုခွင့်ပြုလိုက်တဲ့အတွက်ငွေမဲငွေပြူခွာခြားသူတွေအပါအဝင်ဒုစရိုက်သမားတွေရဲ့အမျက်ထောက်မှုကို El Salvador အစိုးရထိထိရောက်ရောက်ဘလို့တုံ့ပြန်မလဲဆိုတာကိုတော့မေးခွန်းထုတ်ပြန်ကြပါရစေ။ကျွန်မဆွေမြမပ
ါ။မဆွေမြမုံတင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။အခုတော့တက်တန့်ရောင်သတင်းလှအစီအစဉ်ကိုကြည့်ကြရအောင်ပါ။ဒီတစ်ပတ်မှာတော့ကိုဗစ်ကူးစက်မှုတွေကြောင့်တစ်နှစ်ခွဲကြာရုပ်ရှင်ုံတွေပိတ်ထားခဲ့ရပြီးတဲ့နောက်အခုပြန်ဖွင့်တဲ့အခါမှာအာရှလူစွမ်းကောင်းရှန်ချီနဲ့ရှန်ချီ and the legend of the 10 rings ရုပ်ရှင်ကားကဝင်ငွေအကောင်းဆုံးဖြစ်နေပါတယ်။လန်ဒန်မြို့တော်မှာတော့လူကိုယ်တိုင်တက်ရောက်ခွင့်ပြုတဲ့ London Fashion သတင်းပတ်ကသတင်းပတ်ကူပေါ့နော်ကျင်းပနေပါတယ်တက်တက်ရောင်သတင်းလွှာမှာမအေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင
် You are your mother and whether you like it or not you are also your father
I told my men they wouldn't be able to kill you if they tried
COVID ကိုဆက်ကပ်ပြီးကြောင်းရုပ်ရှင်ရုံတွေအကြကြီးပိတ်ထားခဲ့ရပြီးတော့မှအခုပြန်ဖွင့်ထားတဲ့ရုပ်ရှင်ရုံတွေမှာတင်ထားတဲ့ရုပ်ရှင်ကားကြီးတွေထဲမှာတော့ Shang-Chi and the Legend of the Ten Rings ရုပ်ရှင်ဇာတ်ကားသတင်းသုံးပတ်ဇာတ်တိုက်ဖြစ်နေရုံတင်ဝင်ငွေအများဆုံးရရှိနေပါတယ် Marvel လူစွမ်းကောင်းရုပ်ရှင်ကားတကားဖြစ်နေရိုက်ကူးတဲ့ Shang-Chi and the Legend of the Ten Rings ရုပ်ရှင်ကားကို Director Destin Daniel Cretton ကညွှန်ကြားရိုက်ကူးတာဖြစ်ပြီးတော့ရုပ်ရှင် Studio ရဲ့ထုတ်ပြန်ချက်အရပြီးခဲ့တဲ့စနေတွင်ငွေတွေသတင်းဘက်ကမှဝင်ငွေဒေါ်လာ22တန်းလောက်ရရှိခဲ့တယ်လို့စက်တင်ဘာ19ရက်နေ့ကပြောသွားပါတယ်။ Walt Disney ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ဒီရုပ်ရှင်ကားကအခု COVID ကပ်ဘေးရောဂါကာလအတွင်းမှာရုပ်ရှင်ပြသထားတဲ့ရုံတင်ကားတွေထဲမှာဝင်ငွေအကောင်းဆုံးရရှိတဲ့ရုပ်ရှင်ကားဖြစ်ပါတယ်။အခုသတင်းသုံးပတ်ညောင်းမှာတော့အရင်သတင်းပတ်တွေကရခဲ့တဲ့ဝင်ငွေရဲ့38%ရာခိုင်နှုန်းကျသွားခဲ့ပေမဲ့လည်း Marvel ကထွက်သမျှရုပ်ရှင်ကားတွေရဲ့ဝင်ငွေစင်းကိုကြည့်မယ်ဆိုရင်အခုရုပ်ရှင်ရဲ့တတိယသတင်းပတ်မှာရတဲ့ဝင်ငွေကတခြားရုပ်ရှင်ကားတွေယုံတင်လို့သတင်းသုံးပတ်မြောက်မှာရရှိတဲ့ဝင်ငွေအားလုံးထက်ပိုများနေတာတွေ့ရပါတယ်။အခု Shang-Chi and the Legend of the Ten Rings ရုပ်ရှင်ကားက Marvel ရဲ့ထွက်သမျှလူစွမ်းကောင်းရုပ်ရှင်တွေမှာပထမဦးဆုံးအာရှနယ်ပွား Super Hero ဖြစ်ပြီးတော့အခုထိဆိုရင်ကမ္ဘာတဝန်ယုံတင်ဝင်ငွေ320.6 တန်းရရှိတာပြီဖြစ်ပါတယ်။ဒီရုပ်ရှင်ကားကြုံနေရတဲ့တခုထီသောပြဿနာကတော့ဒီကားကိုတရုတ်နိုင်ငံမှာပြသဖို့ယုံတင်ရဲ့မရသေးတာပဲဖြစ်ပါတယ်။တရုတ်နိုင်ငံကကမ္ဘာမှာရုပ်ရှင်ပရိသတ်အများဆုံးနိုင်ငံဖြစ်ပေမဲ့စီစစ်ရေးကလည်းတအားတင်းကျပ်တာကြောင့်ဒီရုပ်ရှင်ကားကိုတရုတ်နိုင်ငံမှာပြသဖို့အတွက်ခွင့်ပြုချက်မရသေးတာဖြစ်ပါတယ်။ဒီရှန်ချီရုပ်ရှင်ဇာတ်ကားကိုရုပ်ရှင်ရုံတွေမှာပဲပြသတာဖြစ်ပြီးတော့တခြားကိုဗစ်ကာလရုပ်ရှင်ကားတွေလိုမျိုးအွန်လိုင်းကနေပြသတာမျိုးမရှိသေးပါဘူး
။ You owe me, Mike. You gave me your word. And that used to mean something. My son, Raphael, he's in trouble.I want to get him out of Mexico.
Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ Cry Macho ဆိုတဲ့ရုပ်ရှင်ကားကတော့ရုပ်ရှင်ယုံနေမှာယုံတင်တဲ့အပြင် HBO Max Online ရုပ်သံလိုင်းမှာလည်းတပြိုင်တည်းပြသနေပါသေးတယ်။ Warner Brothers က2022ခုနှစ်အတွင်းထွက်သမျှရုပ်ရှင်ကားတွေကိုဒီလိုပဲနှစ်မျိုးတပြိုင်တည်းပြသတာဖြစ်ပါသေးတယ်။ကပ်ဘေးကာလာတွင်မှာလူငယ်တွေကရုပ်ရှင်ယုံနေမှာလာပြီးတော့ကြည့်ရကြပေမဲ့အခု Cry Macho ဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည့်တဲ့သူတွေကတော့89ရာခိုင်နှုန်းကအသက်35အထက်တွေဖြစ်တယ်လို့ Warner Brothers ကပြောပါရယ်ဒီရုပ်ရှင်ကိုနာမည်ကျော် Hollywood မင်းသားကြီး Director လည်းဖြစ်တဲ့ Clint Eastwood က Director လုပ်ပြီးတော့သူကိုယ်တိုင်ပဲပါဝင်ပြီးတော့သရုပ်ဆောင်ထားပါရယ်ဒီကားရောင်တင်တော့ဖွင့်ပွင့်ခြင်းသတင်းပတ်မှာတော့ဒေါ်လာ4သန်းခွဲလောက်ပဲဝင်တာပါ Warner Brothers နဲ့မင်းသားကြီး Clint Eastwood ကရုပ်ရှင်ကားပေါင်း44ကားမှာလွတ်တဲခဲ့ပြီးတော့ဒေါ်လာဝင်ငွေစုစုပေါင်းတန်း3,800ရရှိထားတာဖြစ်ပါရယ်အခုရုပ်ရှင်ကားကတော့ဒီအသက်62နှစ်ရှိပြီဖြစ်တဲ့မင်းသားကြီး Clint Eastwood ရဲ့အခုနောက်ဆုံးဖန်တီးမှုလည်းရဖြစ်ပါတယ်။ဒီနှစ်ဆောင်းရာသီမှာတော့ Clint Eastwood ရဲ့ရုပ်ရှင်ဖန်တီးညွှန်ကြားမှုတက်တက်250ပြည်ဂုဏ်ပြုမှုဖြစ်နေသူရိုက်ကူးခဲ့တဲ့ရုပ်ရှင်ကား6ကားကိုရုပ်ရှင်ရုံတွေမှာလည်းပြန်ပြီးတော့ရုံတင်မှာဖြစ်တယ်လို့ HBO Max ကနေပြီးတော့လည်းပြသမယ်လို့ Warner Brothers ရုပ်ရှင်အစုအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်
။ We all have to make choices in life, kid.
စက်တင်ဘာလ18ရက်နေ့ပြီးခဲ့တဲ့တောက်ကြာနေ့ကစတင်ကျင်းပတဲ့ London Fashion သတင်းပတ်မှာတော့ online ကပဲပြတဲ့ fashion show တွေဒါအပြင် covid ကြောင့်ဘာ show ပွဲမှမလုပ်ရဘဲနဲ့တစ်နှစ်ပိတ်ထားခဲ့ရပြီးတော့မှအခုပထမဆုံးအဖြစ်မှပြန်ပြီးကျင်းပတဲ့ fashion show တွေပုံစံနှစ်မျိုးလုံးနဲ့ကျင်းပခဲ့ပါသေးတယ်။ပြီးခဲ့တဲ့ February လတုန်းကဗြိတိန်နိုင်ငံတစ်ခုလုံးအပြင်မထွက်ရအသွားလာကန့်သက်ထားတာမလို့အဲဒီတုန်းက London Fashion
တရင်ဘက်ကတော့အွန်လိုင်းကကြီးတက်တက်ကျင်းပခဲ့ရတာပါအခုတစ်ခေါက်တော့ COVID-19 ကပ်ဘေးကန့်သတ်ချက်တွေကိုလည်းဖြေလျှော့ပေးထားတာမလို့အပြင်ကပွဲတွေကျင်းပနိုင်ပြီးတော့နိုင်ငံတကာသတင်းတောက်တွေရောနိုင်ငံခြားဖက်ရှင်အဝယ်တော်တွေရောနဲ့ဖက်ရှင်သတင်းဘက်အစီအစီကားကားဖြစ်နေပါတယ်ဒီဖက်ရှင်သတင်းပတ်တွင်အပြင်မှာတကယ်ကျင်းပတဲ့ပွဲ89ပွဲကျင်းပတာဖြစ်ပြီးတော့အွန်လိုင်းကပွဲပေါင်း82ပွဲပါဝင်တာဖြစ်ပါတယ်။အမျိုးသမီးဝေရောအမျိုးသားဝေရောဖက်ရှင်ဒီဇိုင်းလက်ရာတွေတွေ့ရမှာဖြစ်ပြီးတော့အခုတစ်ခါအပြင်မှာရှိုးပြတာသူတွေ80နီးပါးရှိတာမလို့မနစ်ကစက်တင်ဘာမှာဒီဇိုင်းနာနည်းနည်းနဲ့ပဲအပြင်မှာပြတာခဲ့ရတဲ့ရှိုးပွဲတွေထက်အများကြီးများလာတာပါ။ဖက်ရှင်ရှိုးတွေကိုအပြင်မှာကျင်းပရသူတွေအနေနဲ့တော့ COVID-19 ကာကွယ်ရေးဆိုင်ရာအထူးစည်းမျဉ်းတွေကိုလိုက်နာရတာဖြစ်ပါတယ်။နယူးယောက်မီလန်နဲ့ပါရီတို့မှာကျင်းပတဲ့ဖက်ရှင်သတင်းပတ်နေတဲ့ရှင်ဒီလန်ဒန်ဖက်ရှင်သတင်းပတ်ကအရွယ်သေးရလို့ပြောနိုင်ပေမဲ့လန်ဒန်ကပွဲတွေကလည်းအရင်ခေတ်ရှိပြေးစံတဲ့ဖက်ရှင်လက်ရာတွေတက်သစ္စာဖက်ရှင်ဒီဇိုင်နာတွေရဲ့ပါဝင်ပြသမှုတွေကြောင့်နာမည်ကျော်တာဖြစ်ပါတယ်အခုဖက်ရှင်ရာသီမှာလည်းဗြိတိသျှဖက်ရှင်ကောင်စီက TikTok Video Application နဲ့ပေါင်းပြီးတော့ New Gen ဆိုတဲ့အစီအစဉ်ကိုတင်ဆက်ပါတယ် New Generation မျိုးဆက်သစ်ဆိုတဲ့စလုံးအတူောက်ဖြစ်ပြီးတော့တက်သစ္စာဒီဇိုင်နာတွေအတွက်လုပ်ပေးထားတဲ့အစီအစဉ်ဖြစ်ပါတယ်လန်ဒန်ဖက်ရှင်သတင်းပတ်မှာဖက်ရှင်ရှောက်လန်းနဲ့အပြင်မှာတကယ်ကျင်းပတဲ့ရှိုးတစ်ခုအတွက်အမျိုးသားဖက်ရှင်အဝတ်ထည်ဖန်တီးစုဒီဇိုင်နာဆောင်နက်ရှ်လည်းပါဝင်ပြီးတော့သူ့ရဲ့လက်ရာတွေထဲမှာတော့လဲလက်တောက်ပါတဲ့ဝတ်စုံတွေအစင်မြမြနဲ့ track suit တွေတွေ့ရပါတယ်။နောက်ဒီဇိုင်နာတယောက်ဖြစ်တဲ့ Alice Temple ကလည်းသူ့ရဲ့ main clay ဆန်တဲ့ဒီဇိုင်းတွေနဲ့လူသိများပြီးတော့သူကစာရေးဆရာမ Agatha Christie ရဲ့လှုပ်ဝက်သေးဘူး Dead on the Nile နိုင်မြစ်ပေါ်ကဝိညာဉ်ညီကုံဆိုတဲ့ဝတ္ထုကိုဇံဝင်ခန်းစားပြီးတော့သူရဲ့2022ရွေဦးနဲ့နွေရာသီဖက်ရှင်လက်ရာတွေကိုဖန်တီးထားပါတယ်။ London Fashion သတင်းဘက်ကိုအင်္ဂါနေ့စက်တင်ဘာ22ရက်နေ့ထိကျင်းပတာဖြစ်ပါတယ်ရှင
်။တက်တဲ့ရောက်တဲ့တဲ့လွှာကိုမအေးတနာကျော်ကတင်ဆက်ခဲ့တာပါရှင်။အင်ဂါနေနဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။လာမယ့်နိုဝင်ဘာလအစောပိုင်းလောက်ကစပြီးအမေရိကန်နိုင်ငံတဲကိုလာရောက်မယ်။နိုင်ငံခြားခီးသွားတွေအတွက်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့ပေးတော့မယ်လို့အမေရိကန်အစိုးရကတနင်္လာနေ့မှာပြောပါရယ်အမေရိကန်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေချိန်အတွင်း18လလောက်နိုင်ငံခြားခီးသွားတွေပေါ်ကန့်သတ်ခဲ့တာပါအခုအမေရိကန်ရဲ့မူဝါဒအသစ်ရနိုင်ငံခြားခီးသွားတွေဘက်ကသူတို့ကိုဗစ်ကာဝဆေးဆေးပတ်လည်အောင်ထိုးနှံပြီးကြောင်းပြသနိုင်ရင်နိုင်ငံတွင်းကိုဝင်ရောက်နိုင်ပြီလို့သမရအိမ်ဗျူကိုဗစ် -19 ဆိုင်ရာတာဝန်ခံ Jeff Zarens ကပြောပါရယ်စံသက်ထားတဲ့လက်မှတ်ပြနိုင်ရင်ဖြစ်စေလိန်မော်မတက်ခင်ကာဝဆေးအပြည့်ထိုးနှံပြီးကြောင်းပြနိုင်ရင်ဖြစ်စေဝင်ရောက်ခွင့်ပေးတော့မှာပါ Pfizer နဲ့ BioNTech တို့ရဲ့နှစ်ချိန်ထိုးရတဲ့ COVID-19 ကာဝဆေးကိုထိုးစည်းပမာဏရှော့ချထိုးနှံမှုဟာအသက်9နှစ်ကနေ17နှစ်အရွယ်ကလေးငယ်တွေအတွက်ဘေးကင်းပြီးထိရောက်မှုရှိတယ်လို့ Pfizer နဲ့ BioNTech ဆေးဝါးထုတ်လုပ်ရေးလုပ်ငန်းကြီးတွေကတနင်္လာနေ့မှာပြောပါတယ်ထိုးစည်းပမာဏရှော့ပြီးကလေးငယ်တွေထိုးနှံဆန့်သက်မှုမှာကောင်းကောင်းခံနိုင်ရှိပြီးခန္ဓာကိုယ်တွင်ပြိပစီတုံ့ပြန်မှုရှိတယ်လို့လည်းပြောပါတယ်။ရုရှားနိုင်ငံပေါမ်တက္ကသိုလ်မှာတနင်္လာနေ့ကတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်6ဦးထဲမှနေတေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့ရုရှားစုံစမ်းစစ်ဆေးကော်မတီကပြောပါတယ်။တနတ်သမားနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့သူဘာကြောင့်ခုလိုပြစ်ခတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းသတင်းမထုတ်ပြန်ပါဘူး။တနတ်သမားအတုံးပြုခဲ့တဲ့တနတ်ဟာလူသေးစီလောက်အောင်စီစဉ်ပြီးထုတ်လုပ်တဲ့တနတ်အမျိုးသားမဟုတ်ပေမဲ့သူကဒါကိုပြုပြင်ပြီးကြီးစံထက်တုံးခဲ့တာလို့တက္ကသိုလ်သတင်းဌာနကပြောပါတယ်။ဒေါင်ဆန်းစုကြည်ကသူ့ရဲ့အမှုတွေအတွက်တရားရင်ဆိုင်ရာမှာဥပဒေနဲ့မညီတဲ့လုံထုံးလုံနည်းတွေကိုပေါ်လွှဲအောင်ဖော်ထုတ်ပေးဖို့သူ့ရဲ့ရှင်းနေတွေကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ဒီကနေ့စက်တင်ဘာလ27ရက်နေ့မှာဒေါင်ဆန်းစုကြည်ပေါ်မှာဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြစေတဲ့ရာဇသက်ကြီးပုံမှ905ခခွေးနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပုံမှတို့အတွက်ကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ကျမတို့အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါ။အသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါ။ကျမကအင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကမ္ဘာတစ်လောကသရရှင်အားလုံးကိုကျေးဇူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။
This program has come to you from the Voice of America.